Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမတော်ရရှင်များရှင် VOA American တန်ကနေ2022ခုနှစ်ဩဂုတ်လ13ရက်တောက်ကြနေညပိုင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိ American ပြည်ထောင်စု Washington DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ31 32နဲ့58တို့ကနေဓာတ်ရိုက်နားဆင်နိုင်တယ်လို့ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကနေလည်းဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ဒီကနေ့ညအတွက်အစီအစဉ်မှုကကျမစုမမရှင်တောက်ကြညအတွက်သောရရှင်တွေကိုတင်ဆက်ပေးမယ်နောက်ဆုံးရသတင်းတွေကတော့ကချင်ရှမ်းနဲ့ကယားပြည်နယ်တွေကစစ်ပစ်စစ်ကြောင်စခန်းတွေထဲမှာကိုဗစ် -19 ကပ်ရောဂါကူးစက်မှုတွေပိုပြင်းထန်လာနေလို့ဒုက္ခသည်တွေကိုတီးခြားခွဲကန့်သတ်နေထိုင်ခိုင်းနေရပါတယ
်တက်အပြင်ထွက်ခိုင်းဖို့လော့ကဒေါင်းလိုမျိုးအဲ့မှာပဲတက်ဆိုင်ရဆရာဆရာမတွေနဲ့ကျွန်တော်တို့အမှပဲအတူတူပြည်သူတောင်းချောက်အပြင်လည်းမထွက်ခိုင်းလော့ကဒေါင်းပုံစံတက်တက်ချီဆားထားတာပေါ့
ပမောခရိုင်နှစ်ချင်းခရိုင်လူမှုဖွံ့ဖြိုးရေးဌာနရဲ့တာဝန်ခံဦးထိန်မန်တော်ပြပြပေးခဲ့တာပါဒီသတင်းနောက်ပိုင်းမှာအပြည့်အစုံနားဆင်ရပါမယ်စကိုင်းတိုင်းဘက်မှာတော့စစ်တပ်ရင်နှန်းကိုဒေသခံကာကွယ်ရေးတပ်ဖက်ကဘုံခွဲတိုက်ခိုက်တယ်လို့ဆိုပေမဲ့စစ်ကောင်စီဘက်ကညင်းထားပါတယ်မကွေးတိုင်းလွတ်တော်ကိုစားပြုကော်မတီအဖွဲ့ဝင်တဦးကိုရဲကဖမ်းပြီးတော့ပခုတ်ကူအကျဉ်းထောင်မှာစစ်ဆင်နေပါတယ်ကိုဗစ်ကာလမှာတော့ထိုင်းမြန်မာနယ်စပ်ကနေခိုးဝင်လာတဲ့လူတောင်းနဲ့ချီတဲမှာတော့မြန်မာအများစုပါဝင်နေပါတယ်ဒီလိုနောက်ဆုံးရသတင်းပေးပို့ချက်တွေနဲ့အတူအပတ်စဉ်ခန်းနာတွေဖြစ်တဲ့အမျိုးသမီးခန်းနာတူတာဆောင်လေအမေရိကန်တခွင်နဲ့သိပ္ပံနဲ့နှီးပညာအစီအစဉ်တွေကိုတင်ဆက်ပေးဖို့ရှိပါတယ်အခုရင်ဆုံးကတော့နောက်ဆုံးရသတင်းတွေကိုကိုရန်နိုင်နဲ့မခွာညိုတို့ကကြေညာပေးကြပါလိမ့်မယ်ရှင
်မြန်မာစစ်ကောင်ဆောင်ဟောင်းအငြိမ်းစားဗိုလ်ချုပ်မူတီတန်းရှေယာကိုဗစ် -19 ရောဂါကူးစက်ခံရပြီးတော့စစ်ဆေးရုံတင်ထားတယ်လို့တာဝန်ရှိသူတဦးကိုကူးကားပြီးတော့ AP သတင်းတပုတ်မှာဖော်ပြထားပါတယ်ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်ခံရတာကြောင့်ပြီးခဲ့တဲ့ရက်ပိုင်းတွင်ကနေပြီးတော့တိုက်ချောင်းတက်မတော့ဆေးရုံမှာဦးတန်းရွှေတက်ရောက်နေတာဖြစ်ပြီးသူနဲ့အတူဇနီးဖြစ်သူတော့ကြိုင်ကြိုင်နဲ့ပါဝင်တယ်လို့အမည်မဖော်လိုတဲ့ဆေးရုံဝန်ထမ်းတဦးကကြာသပတေးနေ့မှာပြောပါတယ်အသက်88နှစ်ရှိဖြစ်တဲ့ဦးတန်းရွှေရဲ့ရောဂါဘလောက်ထိပြင်းထန်နေဆိုတာမသိရပေမဲ့အခုအခါမှာတော့သူ့ရဲ့ကျန်းမာရေးအခြေအနေဟာတည်တည်ငြိမ်ငြိမ်ရှိနေတယ်လို့အမည်မဖော်လိုတဲ့အစိုးရတာဝန်ရှိသူတဦးကပြောကြောင်းရိုက်တာသတင်းမှလည်းရေးထားပြီးတော့ဆေးရုံမှာနောက်ထပ်သတင်းနှစ်ပတ်လောက်ဆက်ပြီးနေရမယ်လို့ခန့်မှန်းရကြောင်းပြောပါတယ်။ဦးတန်းရွှေနဲ့ဇနီးဒေါ်ချိုင်ချိုင်တို့နှစ်ယောက်လုံးကိုဆေးရုံက VIP အရေးကြီးပုဂ္ဂိုလ်ဆောင်မှကုသပေးနေပြီးတော့လုံခြုံရေးတင်းကျပ်ထားတယ်လို့လည်းအမည်မဖော်လိုတဲ့ဆေးရုံဝန်ထမ်းတယောက်ကပြောပါတယ်။COVID-19 တတိယလိုင်းအတွင်းမြန်မာနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုတန်းအပြင်းထန်ရင်ဆိုင်နေရတာဖြစ်ပြီးတော့အကြမ်းမဖက်အာဏာပီဆန်ရေး CDM လှုပ်ရှားမှုမှာစေဝန်နှန်းတွေပါဝင်နေတာကြောင့်ကျန်းမာရေးစနစ်ကြီးတစ်ခုလုံးဖျူဖျဲဖြစ်နေတာပါဦးတန်းရွှေရ1992ကနေ2012ခုနှစ်အထိအုပ်ချုပ်ခဲ့တာဖြစ်ပြီးတော့မြန်မာဒီမိုကရေစီခေါင်းဆောင်ဒေါက်တာဆန်းစုကြည်အပါအဝင်တိုက်ခိုက်နိုင်ငံရေးသမားတွေကိုရေးရဲဆက်ဆက်ဖမ်းဆီးနှိမ်နင်းခဲ့တယ်လို့တိုင်းသာလက်နက်ကိုင်အဖွဲ့တွေဆန္ဒပြတက္ကသိုလ်ကျောင်းသားတွေနဲ့2000ရွှေဝါရောင်ဒေါ်လာရေးအတွင်းရဟန်းသံငါတွေကိုပါပြစ်ခတ်နှိမ်နင်းဖို့အမိန်ပေးခဲ့သူလည်းဖြစ်ပါတယ်ခင်ဗျာမြန်မာနိုင်ငံမှာဒီနေ့ COVID-19 ရောဂါပိုးတွေ့ရှိသူ3456ယောက်နဲ့သေဆုံးသူ112ယောက်ရှိတယ်လို့ကျန်းမာရေးနဲ့အကစားဝန်ကြီးဌာနကဒီနေ့ည8နာရီထုတ်ပြန်ချက်မှာပြောလိုက်ပါတယ်လွန်ခဲ့တဲ့24နာရီအတွင်းတက်ခွဲနမူနာ13022ခုကိုစစ်ဆေးခဲ့တာမှာအဲ့လိုတွေ့ရှိခဲ့တာဖြစ်ပြီးဒါဟာစုစုပေါင်းပိုးတွေ့ရှိမှုပမာဏရဲ့26.54 ရာခိုင်နှုန်းဖြစ်ပြီးသေဆုံးမှုပမာဏကတော့3.93ညနဲ့အများဆုံးဖြစ်ပါတယ်ဒါကြောင့်အခုဆိုရင်မြန်မာနိုင်ငံမှာဗိုင်းရပ်စ်ကူးစက်ခံသူစုစုပေါင်း34,800ကျော်သွားပြီဖြစ်ပြီးတော့သေဆုံးသူစုစုပေါင်းက12,869ယောက်ရှိသွားပြီဖြစ်ပါတယ်ဒီနေ့မှာယောဂသက်သာပျောက်ကင်းပြီးတော့ဆေးရုံကဆင်းသူ3,149ယောက်ရှိပြီးယောဂသက်သာပျောက်ကင်းသူစုစုပေါင်း26,382ယောက်ရှိသွားပြီဖြစ်တယ်လို့ကျမရဲ့ဝန်ကြီးဌာနတာဝန်ရှိသူတဦးဖြစ်တဲ့ဒေါက်တာဒေါခင်ခင်ကြီးကသူ့ရဲ့ Facebook လူမှုကွန်ရက်မှာပြောထားပါတယ်ယောဂကူးစက်မှုနဲ့သေဆုံးမှုတွေထိန်းချုပ်နိုင်ဖို့အတွက်ကျမရဲ့ဝန်ကြီးဌာနကတော့ဒီကမ္ဘာ့ကျန်းမာရေးအဖွဲ့ကအတိအမှတ်ပြုထားတဲ့ရေသွေးကောင်းမွန်တဲ့ကာကွယ်ဆေးတွေဝယ်ယူပြီးကာကွယ်ဆေးထိုးတာတွေကိုလှုပ်ဆောင်နေကြောင်းဒါပေမဲ့ဈေးကွက်အတွင်းမှာကာကွယ်ဆေးအတုတွေအင်တာနက်အွန်လိုင်းကနေတဆင့်ရောင်းချတာတွေရှိနေတာကြောင့်အဲ့ဒီဆေးတွေကရောဂါကာကွယ်ဖို့အန္တရာယ်ရှိနိုင်တဲ့အတွက်ကျန်းမာရေးဝန်ကြီးဌာနကတရားဝင်အတိအမှတ်ပြုထားတဲ့ကာကွယ်ဆေးတွေကိုထိုးကြဖို့ကိုလည်းဒီနေ့မှထုတ်ပြန်ထားပါတယ်ကိုဗစ် -19 ရောဂါကူးစက်မှုတွေကြုံနေရတဲ့မြန်မာနိုင်ငံမှာစာသင်ကျောင်းတွေကိုနောက်ထပ်သတင်းပတ်တစ်ပတ်ဆက်ပိတ်ထားဖို့ကိုမနေ့ကပဲကြေညာခဲ့ပါတယ်ဒါပြင်ပြည်နယ်တိုင်းဒေသကြီးအသီးသီးမှာလက်လောဖြစ်နေတဲ့ COVID-19 တတိယလိုင်းကြောင့်မလိုအပ်ဘဲအပြင်မထွက်ရအမိန့်ထုတ်ပြန်ထားတဲ့မြို့နယ်ပေါင်းကအနည်းဆုံး130ရှိသွားပြီဖြစ်ပြီးတော့ဆိုရရုံးပိတ်ရက်ကိုလည်းလာမယ့်ဩဂတ်စ်လ22ရက်နေ့အထိတိုးမြှင့်သတ်မှတ်လိုက်ကြောင်းထပ်မံထုတ်ပြန်ထားပါရခင်ဗျာ ကိုဗစ် -19 ကရောဂါကာလအတွင်းမြန်မာနိုင်ငံမှာအသက်ဆုံးရှုံးသွားကြတဲ့မြန်မာပြည်သူတွေအတွက်ဝမ်းနဲ့စိတ်မကောင်းဖြစ်ရကြောင်းအမေရိကန်အသံမကြီး Thomas Alvider ကပြောကြားလိုက်ပါတယ်။အမေရိကန်တန်ယုံကဒီနေ့နေဆွဲနဲ့ထုတ်ပြန်လိုက်တဲ့ကြေညာချက်ထဲမှာသူ့အနေနဲ့အမေရိကန်တန်ယုံကိုစားဝမ်းနဲ့စိတ်မကောင်းဖြစ်ရကြောင်းကိုမြန်မာနိုင်ငံဆိုင်ရာအမေရိကန်တန်မကြီးကပြောလိုက်တာပါ။ဒါပြင်အမေရိကန်ပြည်ထောင်စုအနေနဲ့ပို့ပြီးတော့စိုးရွားလာနေတဲ့ကရောဂါကိုရင်ဆိုင်နေရတဲ့မြန်မာပြည်သူတွေကိုအကူအညီပေးနိုင်ဖို့အတွက်ကြိုးပမ်းအားထုတ်နေသလိုမြန်မာနိုင်ငံဒီမိုကရေစီလမ်းကြောင်းပေါ်ကိုပြန်ရောက်ရှိလာရေးအတွက်လည်းတန်ဋိဌာန်အခိုင်အမာချမှတ်ထားတယ်လို့အဲ့ဒီထုတ်ပြန်ချက်ထဲမှာပြောထားပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့ကာယောဂါစတင်ဖြစ်ပွားချိန်ကစလို့မြန်မာပြည်သူတွေအတွက်ကာယောဂါနဲ့ပတ်သက်တဲ့အကူအညီဒေါ်လာတန်20ကျော်ဖို့ပေးထားပြီးဖြစ်သလိုလူနည်းစုတိုင်းရင်းသားတွေအပါအဝင်ကာယောဂါအတွက်အကူအညီပေးနေတဲ့အစိုးရမဟုတ်တဲ့အခြေခံကျန်းမာရေးအဖွဲ့အစည်းတွေကိုလည်းအကူအညီပံ့ပိုးပေးခဲ့တယ်လို့ပြောပါတယ်။ဒါပြင်မြန်မာပြည်သူလူထုကိုအကူအညီပေးနိုင်ဖို့အတွက်ကမ္ဘာလုံးဆိုင်ရာရန်ပုံငွေအဖွဲ့ Global Fund နဲ့ဂါဘီအဖွဲ့ပါဝင်နိုင်ငံတကာမိတ်ဖက်အဖွဲ့အစည်းတွေနဲ့ရန်ပုံငွေတွေကိုတည်တည်တသာဆက်လက်ကူညီပံ့ပိုးနေတယ်လို့လည်းပြောပါရယ်။ပြီးခဲ့တဲ့ရက်ပိုင်းကပဲအမေရိကန်ပြည်ထောင်စုကမြန်မာနိုင်ငံကိုလူသားချင်းစာနာမှုအကူအညီအမေရိကန်ဒေါ်လာတန်း90ကျော်ထောက်ပံ့ကူညီသွားမယ်လို့ကုလသမဂ္ဂဆိုင်ရာအမေရိကန်သံတမကြီး Linda Thomas Greenfield ကကြေညာခဲ့ပါရယ်ခင်ဗျာ။မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းမှုကိုစတင်တဲ့ဆန္ဒပြပွဲတွေဆက်လက်ဖြစ်ပေါ်နေပြီးတော့ဒီနေ့မှလည်းရန်ကုန်မန္တလေးအပါအဝင်နိုင်ငံတော်ဝန်ကမြို့တချို့မှာဆေးအာဏာရှင်စနစ်ဖြုတ်ချရေးလူထုဆန္ဒပြတပိတ်တွေဆက်ပြီးတော့ဖြစ်ပွားခဲ့ပါတယ်။မန္တလေးမှာတော့ဒီနေ့ဘာသာပေါင်းစုံပါဝင်တဲ့တပိတ်စစ်ကြောင်းကလူငယ်တွေချီတက်ဆန္ဒပြခဲ့ကြပြီးတော့ဒေါင်ဆန်းစုကြည်ပါဝင်ဖမ်းဆီးထားတဲ့သူတွေပြန်လွတ်ပေးရေးဆုတောင်းခဲ့ကြပါတယ
်။
ဘာပင်လူလူတပိတ်စစ်ကြောင်းတန်ခါသမကတပိတ်စစ်ကြောင်းမြားတော်တပိတ်စစ်ကြောင်းမန္လာတက္ကသိုလ်တပိတ်စစ်ကြောင်းနဲ့အောင်မေသာဆန်းတပိတ်စစ်ကြောင်းတွေလည်းသူ့ရဲ့သက်ဆိုင်ရာတပိတ်စစ်ကြောင်းလိုက်ဗိုင်းကလေးပေါဝင်လမ်းလျှောက်ချီတက်ဆန္ဒပြခဲ့ကြပြီးဆေးအာဏာရှင်စနစ်ဖြုတ်ချရေးနဲ့အမျိုးသားညီညွတ်ရေးအစိုးရ NUG ကိုထောက်ခံကြောင်းကြေညာတဲ့တွေကိုအော်ဟစ်ပြီးတော့ဆန္ဒပြခဲ့ကြပါတယ်ရန်ကုန်မှာဆိုရင်လည်းတောင်ကလာပါမြို့နယ်မှာဘာကသာများအဖွဲ့ချုပ်တောင်ကလာចောင်းသားသမဂ္ဂကចောင်းသားလူငယ်တွေကဆေးအာဏာရှင်စနစ်ဆန့်ကျင်ဆန္ဒပြခဲ့ကြသလိုဒလားမြို့နယ်မှာလည်းဒီနေ့မနေ့အပိုင်းကတော်လန်လူငယ်တချို့ကဆန္ဒပြခဲ့ကြပါတယ်။သခိုင်းတိုင်းကလေးမြို့မှာတော့ပင်မသပိတ်စစ်ကြောင်းကမြို့ရင်းမှာလက်လက်ချီတက်ဆန္ဒပြခဲ့ကြပြီးတော့ရွှေဘိုရဲမပင်မြို့နယ်တွေမှာလည်းဆေးအာဏာရှင်စနစ်ဖြုတ်ချရေးဆန္ဒပြတောင်းဆိုမှုတွေရှိခဲ့ပါတယ်။ဒါပြင်တဝဲလောင်းလုံးအပါအဝင်ဖားကန့်လုံငင်းစားတဲ့မြို့တွေမှာလည်းဆန္ဒပြပြည်သူတွေကဆေးအာဏာရှင်စနစ်ဖြုတ်ချရေးနဲ့ NUG အစိုးရကိုထောက်ခံကြောင်းဆန္ဒပြခဲ့ကြပါတယ်ခင်ဗျာ
။ VOA American တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ31 kHz 9383ညလိုင်းဒိုမီတာ32 kHz 9383ညလိုင်းဒိုမီတာ51kHz 9885တို့ပြင်စနစ်တင်းဝင်မှာလိုင်းလက်မီတာ190 kHz 1505ကနေပြောထုတ်လွှင့်ပေးပါရရှင
်ရခိုင်ပြည်နယ်အစိုးရအဖွဲ့ဝင်တွေထဲမှာအာဂရိလိုက်စားမှုနဲ့တရားစွဲဆိုခံထားရသူအရေးတွေဟာအခုဆိုရင်ဝန်ကြီးချုပ်အပါအဝင်၄ဦးရှိသွားပါပြီဝန်ကြီးချုပ်ဦးညီပုလျှက်စစ်ဆက်မှုနဲ့လမ်းပန်းဆက်သွယ်ရေးဝန်ကြီးဦးအောင်ကျော်စံဗန္ဒာအခွန်စီမံကိန်းနဲ့စီးပွားရေးဝန်ကြီးဦးကျော်အေးသိန်းစိုက်ပျိုးမွေးမြူရေးတစ်တော်နဲ့တပ်ထူရင်ဝန်ကြီးဦးကျော်လွင်တို့ကိုအဂရိလိုက်စားမှုဥပဒေပုံမှန်55နဲ့စစ်တွေမြို့မှရဲစခန်းမှတိုင်ချက်ဖွင့်ထားတဲ့အကြောင်းစစ်ကောင်စီဘက်မြဝတီသတင်းဌာနမှကြေညာသွားပါတယ်။ဒါ့အပြင်စစ်တပ်အာဏာမသိမ်းခင်ကတည်းကယာရုကနေဖယ်ရှားခံလိုက်ရတဲ့စီပင်ဝန်ကြီးဟောင်းဦးမင်းအောင်ကိုလည်းအလားတူပုံမှန်နဲ့ပဲတရားစွဲထားပါတယ်။ဝင်းကြီးချုပ်ဦးညီပူကိုတော့စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းဖေဖော်ဝါရီလ17ရက်နေ့ညမှာစစ်တပ်နဲ့ရဲကနေအိမ်ကနေဖမ်းဆီးသွားပြီးပုံမှန်905ခခွေနဲ့တရားစွဲထားတာပါအခုတရားစွဲထားလိုက်တဲ့ထဲကကြံတဲ့တာဝန်ရှိသူတွေကိုလည်းဖမ်းဆီးထားတာဖြစ်ပါတယ်ဘယ်လိုဆွတ်ဆွဲချက်တင်နဲ့အခုလိုအဂရိလိုက်စားမှုနဲ့တရားစွဲတာလဲဆိုတာကတော့ရှင်းရှင်းလင်းလင်းမရှိသေးပါဘူးစစ်ကောင်စီဟာသူတို့အာဏာသိမ်းဖြုတ်ချခဲ့တဲ့ပြည်ထောင်စုအစိုးရနဲ့ပြည်내တိုင်းဒေသကြီးအစိုးရအဖွဲ့အစည်းကတာဝန်ရှိသူအတော်များများကိုအစောပိုင်းမှာပုံမှန်905ကကြီးခါခွေစတာတွေနဲ့တရားစွဲခဲ့သလိုအခုနောက်ပိုင်းမှာတော့အဂရိလိုက်စားမှုဆိုင်ရာစွဲချက်တင်နေပါထပ်တိုးပြီးတရားစွဲလာနေတာပါကုလသမဂ္ဂအာဆီယံနဲ့ကမ္ဘာနိုင်ငံအများအပြားကတော့အာဏာသိမ်းပြီးနောက်ပိုင်းဖန်ထားသူတွေကိုပြန်လွှတ်ပေးဖို့အဆက်မပြတ်တောင်းဆိုနေကြပါတယ်ပ ီးခဲ့တဲ့မေလာတဲ့တုန်းကဂျပန်နိုင်ငံမှာကျင်းပခဲ့တဲ့ကမ္ဘာဖလားခြေစစ်ပွဲမှာစခင်နိုင်ငံတော်တချင်းဆိုချိန်မှာစစ်အာဏာသိမ်းမှုကိုစတင်တဲ့တင်ကေတလက်သုံးချောင်းထောင်ခဲ့တဲ့မြန်မာအသင်းကကိုသမားပြေရှာအောင်ကိုဂျပန်အစိုးရကဒုက္ခသည်ဖြစ်လက်ခံမှုစုံပြလိုက်ပါပြီ။လက်သုံးချောင်းထောင်တာဟာမြန်မာပြည်တွင်းစစ်အာဏာသိမ်းမှုကိုစတင်တဲ့စန္ဒပြပွဲတွေမှာသုံးတဲ့တင်ကေတတစ်ခုဖြစ်ပါတယ်။အဲ့ဒီလိုလက်သုံးချောင်းထောင်ပြီးစန္ဒဖော်ထုတ်ခဲ့တဲ့အတွက်မြန်မာပြည်ပြန်ရင်သူ့အတွက်အန္တရာယ်ရှိတာကြောင့်ဆိုပြီးဂျပန်နိုင်ငံမှခိုလွန်ခွင့်တောင်းခံခဲ့တာပါပြေရှင်အောင်ဟာတရားဝင်သတင်းတွေအရဆိုရင်အခုလိုခိုလွန်ခွင့်တောင်းခံခဲ့တဲ့ပထမဆုံးမြန်မာအာကစားသမားဖြစ်ဖွယ်ရှိပါတယ်မြန်မာကိုယ်သမားပြေရှင်အောင်ကိုဂျပန်နိုင်ငံလူဝင်မှုကြီးကြပ်ရေးဌာနကဒုက္ခသည်ဖြစ်လက်ခံရေးရှေ့သတင်းပတ်ထည်ဆောင်ရွက်ပေးမှဖြစ်တဲ့အကြောင်းဂျပန်သတင်းဌာန NHK ကလည်းကြေညာသွားပါတယ်ဂျပန်နိုင်ငံကဒုက္ခသည်ဖြစ်လက်ခံပေးတဲ့အရေးအတွက်ဟာနှစ်စဉ်ဓာစဉ်အနည်းငယ်လောက်သာရှိတာပါ။ဒါပေမဲ့မေလရဲတုန်းကတော့တရားရေးဝန်ကြီးဌာနကဂျပန်နိုင်ငံတွင်းရှိနေပြီးသားမြန်မာလူမျိုးတွေကိုအရေးပေါ်အခြေအနေတစ်ခုသတ်မှတ်ပြီးနေထိုင်ခွင့်တိုးချဲ့ပေးခဲ့ပါတယ်။ကိုကန်စွမ်းအားစနစ်အားနည်းသူအမေရိကန်နိုင်ငံသားတချို့ကို Pfizer ဖြစ်စေ Moderna ဖြစ်စေ COVID-19 ကာကွယ်ဆေးတတိယတလုံးထပ်ထိုးပေးဖို့အမေရိကန်အစားအစာနယ်စေဝါဘေးကင်းလုံခြုံရေးအဖွဲ့ FDA ကခွင့်ပြုလိုက်ပါပြီ။ကိုခံစွမ်းအားနည်းသူတွေဟာပြင်းထန်တဲ့ရောဂါအတွက်အထူးအန္တရာယ်ရှိတာကြောင့် FDA ကအခုလိုခွင့်ပြုတာဖြစ်တဲ့အကြောင်း FDA ရဲ့ယာယီကော်မရှင်နာဒေါက်တာ Janet Woodcock ကကြာသပတေးနေ့နှောင်းပိုင်းကကြေညာချက်မှပြောကြားထားတာပါ။ကာကွယ်ဆေးအပြည့်ရထားတဲ့တခြားပုံမှန်လူတွေအတွက်တော့ဒီတစ်ကြိမ်မှဆေးနောက်ထပ်ထိုးဖို့မလိုကြောင်းလည်းသူကပြောပါတယ်။မကြသေးခင်ကမှ John Hopkins စစ်တက္ကသိုလ်ရဲ့လေ့လာတွေ့ရှိချက်အရအဲ့ဒီလိုကိုခံစွာစနစ်အားနည်းနေသူတွေဟာကာကွယ်ဆေးနှလုံးထိုးထားပေမဲ့ယောဂါကိုခုခံနိုင်စွမ်းအတော်နည်းနေတာကိုတွေ့ရပြီးတတိယမြောက်ကာကွယ်ဆေးထိုးရင်တော့ယောဂါကုသမှုတန်ခံနိုင်စွမ်းရှိလာတာကိုတွေ့ခဲ့ရတာပါအမေရိကန်တဝမ်းမှာယောဂဝေဒနာကြောင့်ဖြစ်စေတောက်နေရတဲ့ဆေးဝါးတွေကြောင့်ဖြစ်စေကိုခံစွမ်းအားစနစ်အားနည်းသူပေါင်း3သန်းကနေ6သန်းကြာမှရှိနေပါတယ်ရှင်အာဖဂန်နစ္စတန်မှာတာလီဘန်တွေကအဓိကပြည်နယ်မြို့တော်၅ခုကိုညရင်ချင်းပြေဝထိန်းချုပ်ထားလိုက်တဲ့အကြောင်းဒီကနေ့တောက်ကြနေမှာကြေညာပါတယ်။သူတို့သိမ်းခဲ့တဲ့မြို့တွေကတော့တောင်ပိုင်းကကန်ဒါဟာ၊အနောက်ပိုင်းကဟီရတ်၊အရှေ့မြောက်ပိုင်းကကာဟာအီနော၊တောင်ပိုင်းကလက်ခါကားနဲ့အရှေ့တောင်ပိုင်းကမဟာဗျူဟာကျတဲ့ဂါဇနီမြို့တွေဖြစ်ကြပါတယ်။အခုလိုအဓိကမြို့ကြီးတွေကိုသိမ်းပိုက်လိုက်နိုင်တာဟာတမဒဂါနီရဲ့ဇာတိမြို့နိုင်ငံအရှိတောင်ပိုင်းကလော်ဂါပြည်နယ်ရဲ့မြို့တော်ပိုအီအလမ်နဲ့တခြားဘေးနားပတ်ဝန်းကျင်ကမြို့ငယ်လေးတွေကိုဆက်သိမ်းဖို့ပို့ပြီးတော့လွယ်ကူသွားစေပါတယ်။ဥရုစကန်ပြည်နယ်အုပ်ချုပ်ရေးမှူးကတော့သွေးထွက်တန်ရိုကြီးကြီးမားမားမဖြစ်အောင်တာလီဘန်တွေကိုမခုခံဖို့လူမျိုးစုအကြီးအကဲတွေနဲ့နိုင်ငံရေးခေါင်းဆောင်တွေကတောင်းဆိုခဲ့တာကြောင့်သူကတာလီဘန်တွေကိုအသာတကြီးထိန်းချုပ်ခွင့်လွှဲပေးခဲ့တာဖြစ်တဲ့အကြောင်းဗီဒီယိုမိန့်ခွန်းတစ်ခုနဲ့ကြေညာချက်ထုတ်ပြန်ပါတယ်။တာလီဘန်ပြောခွင့်ရဇာဘီဟူလာမူဂျာဟစ်ကတော့အာဖဂန်နစ္စတန်ရဲ့ပြည်နယ်34ခုနဲ့16ပြည်နယ်ကိုသတင်းတပတ်အတွင်းထိန်းချုပ်ထားနိုင်ပြီဖြစ်တဲ့အကြောင်းဒီကနေ့တောက်ကြနေ့မှာထုတ်တဲ့ကြေညာချက်မှာဖော်ပြထားပါတယ်ရှင
်ဩဂုတ်လ13ရက်နေ့တောက်ကြညရဲ့နောက်ဆုံးရသတင်းတွေကိုကိုရန်နိုင်နဲ့မခွာညူတို့ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့နောက်ဆုံးရသတင်းပေးပို့ချက်တွေနဲ့သတင်းဆောင်မတွေကိုတင်ဆက်ပေးကြပါမယ်လက်နက်ကင်ပြိပခါတွေရှိနေစေဖြစ်တဲ့ကချင်ပြည်နယ်ရှမ်းပြည်နယ်နဲ့ကယားပြည်နယ်တွေကအိုးအိမ်ဆွန့်ခွာထွက်ပြေးရသူတွေခိုလုံနေကြတဲ့စစ်ရှောင်းစခန်းတွေမှာကိုဗစ် -19 ကပ်ရောဂါကူးစက်ခံရမှုတွေရှိနေပါတယ်ဒီလူတွေအတွက်အောက်ဆီဂျင်နဲ့တခြားအကူအညီတွေအရေးပေါ်လိုအပ်နေတယ်လို့စစ်ရှောင်းတွေကိုကူညီပေးနေသူတွေကပြောပါတယ်ဒီအကြောင်းရန်ကုန်ကလာတဲ့သတင်းအပြည့်စုံနန်းလောင်ပြောပြပေးပါရှင
်ကချင်ပြည်နယ်ဗမော်မြို့နယ်အတွင်း Robert Nichin Kriya မိဘမဲ့ဂေဟာချောင်းကဝန်ထမ်းစုစုပေါင်း80ကျော်တဲ့မှာ50ဝန်းကျင်ကိုကိုဗစ်ပိုးတွေ့ရှိလို့အဲ့ဒီလူတွေကိုတီးတန့်ခွဲထားပြီးတော့မိဘမဲ့ဂေဟာချောင်းကိုလည်းလော့ကဒေါင်းချထားတာပါအဲ့ဒီကျောင်းမှာနောက်ထပ်ကူးစက်သူတွေရှိသလားဆိုတာကတော့ထပ်မစစ်တဲ့အတွက်မသိရဘူးလို့ဗမော်ခရိုင်နှစ်ချင်းခရိယံလူမှုဖွံ့ဖြိုးရေးဌာနကတာဝန်ခံဦးထိန်မန်းတော်ကပြောပါတယ
်ဖြစ်ဖြစ်တော့မသိတော့ဘူးဆံမကြီးမစစ်ဖြစ်ဘူးဟုတ်ကဲ့ဒါပေမဲ့စံတဲ့လူတွေလည်းတတအပြင်ထွက်ခိုင်းပေါ့လော့ကဒေါင်းလိုမျိုးအဲ့မှာပဲတက်ဆိုင်ရဆာဆာမတွေနဲ့ကျွန်တော်တို့အမှပဲအတူတူပြစ်စုတောင်းချောက်အပြင်လည်းမထွက်ခိုင်းလော့ကဒေါင်းပုံစံသက်သက်ကြီးစားထားတာပေါ့
နှစ်ချင်းခရိယံအတင်းတော်ကကိုညင်နေတဲ့စစ်ရှောင်းဒုက္ခတဲ့စခန်း12ခုရှိပြီးတော့စစ်ဘေးဒုက္ခတဲ့ဥယေက3000ရှိတဲ့ Robert's ခန်းမှာကိုဗစ်ရောဂါဝေဒနာခံစားသူ3ဦးရှိပါတယ်ကျန်တဲ့စစ်ရှောင်းစခန်းတွေကတော့ကိုဗစ်ရှိမရှိမစစ်ဆေးရသေးဘူးလို့တာဝန်ခံဦးထိန်မန်တော်ကပြောပါတယ်
aku ha yin ya lwin de ye paung 20 law phit da 3 yaw law phit de a la ja lo tulu di she ta ma be lockdown lut de yi chinaw lo a lo be pyu su bi ai du de ya pyan kaung la bi aku phit ni da ro 3 yaw law do shi ya bo san ma thong mo khyan chinaw lo chi ni da 12 khu shi ya san ku phit chit da ro robet be bo chan na ro ma sit ya de bo san ma ya chinaw lo di bo mo khyan ma ro oxygen chet yom mo shi de kha ja ro chinaw lo phakan lo
မန်ဇီလိုကနေပြီးတော့တည်ယူရတဲ့ခါကျတော့ဒီတခိုင်လုံးနေနဲ့ကြီးတဲ့လို့ဆိုတော့ဒီအောက်ဆီဂျင်ပြတ်လတ်မှုတော့ကျုံနေရတာပေါ့ရှမ်းပြည်တောင်ပိုင်းဖဲခုံမြို့ကဒုက္ခသည်ခုနှစ်ရာဝန်းကျင်ရှိတဲ့ရာရီစစ်ဘေးရှောင်စခန်းသုံးဖို့ထက်မှာလဲမကြမ်းမှာဖြစ်သူတွေရှိနေပြီးတော့ကိုနေကိုဟာနဲ့ကုသနေရပြီးအခုညီလိုအနေနဲ့လို့ကိုယ်တိုင်စစ်ဆောင်သူဖြစ်တဲ့အုပ်ချုပ်ရေးမှူ
wala ni la ha re jaw ti kan tani ya la ro na ni ya la ro jaw ro ya tha la shi de ni yo to kwe lakna nyu lo tru pya de da me san ta me ha mi shi yo ku bi lakna re ba re yo jaw ro ro so ma pyo nai bo na ni yo pha la ho ti ye re ti re na bi sa re na sa khan re na bi ti u ti mi re ju che bi ma de dai ba tai ni ya re bo na
ကယားပြည်နယ်လွိုက်ကော်မြို့နယ်အရှိဘက်ကျမ်းမှရှိတဲ့စင်စခန်းစစ်ရှောင်းစခန်းမှာလည်းကိုဗစ် -19 ခံရသူတွေရှိတယ်လို့ရွှေလွိုက်ကော်ပရဟိတအသင်းကဦးတန်းစိုးကပြောပါတယ်
။ဒီတက်ကွေးတွေရဲ့ဒီတဲ့ဘက်ဖြစ်နေဆိုတော့အဲ့နေရာထိတော့ကျွန်တော်တို့ရောက်တော့သွားလို့မလိုဘူးပေါ့ဗျာ။ကျွန်တော်တို့ကြားနေရောစခန်းနေမှာအဲ့သူတို့တချို့ဆရာဝန်တွေပါတယ်လေသူတို့တနည်းသူဟာနဲ့လာရမဟိုနေပေါ့။ပြည်သူဆောက်ရောက်တာတွေရှိပါတယ်။ဟိုစီးပစ်ဆိုင်ရာတွေပေါ့လေ။အဲ့မှာသူ testing နဲ့စစ်ဆေးတဲ့ခါမှာကျွန်တော် 19 ဒီ covid 19တွေ့ရတ
ယ်ဗျ။ Right commune တဲ့ဘက်မှာအနည်းဆုံးစစ်ရှောင်စခန်း၅ခုရှိနေပြီးတော့အဲ့ဒီဒေသတွေမှာစစ်ကောင်စီနဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တို့ကြားတိုက်ပွဲတွေဖြစ်နေတာကြောင့်တွာလာရိတ်ခဲခဲ့လို့ဒုက္ခသည်တွေ covid ဖြစ်တဲ့အရေးအတွက်အတိအကျမပြောနိုင်ပေမဲ့အတော်များများကူးစက်ခံရတယ်လို့လည်းပြောပါတယ်။ covid တတိယလိုင်းအတွင်းရောဂါပိုးကူးစက်သူနဲ့သေဆုံးသူတွေတိုးလာနေတဲ့မြန်မာနိုင်ငံမှာဩဂုတ်လ၁၀ရက်အထိစဉ်အရရောဂါပိုးကူးစက်သူစုစုပေါင်း34,400 ကျော်ရှိပြီဖြစ်ပြီးသေဆုံးသူစုစုပေါင်းက12,600ကျော်ရှိပြီလို့ကျန်းမာရေးဌာနကထုတ်ပြန်ထားပါတယ်။ဒါပေမဲ့လည်းအမတ်တကယ်ကူးစက်သေဆုံးသူအရေအတွက်တရားဝင်ထုတ်ပြန်ထားတဲ့ပုံများနိုင်တယ်လို့လည်းခန့်မှန်းကြပါတယ်။နိုင်ငံတော်မှာအပြစ်မထွက်ရအမိန်ထုတ်ပြန်ထားတဲ့မြို့နယ်ပေါင်းအနည်းဆုံး130ရှိသွားပြီဖြစ်ပြီးကျောင်းတွေ၊ရုံးတွေကိုလည်းဒီသတင်းမှထပ်တိုးပြီးတော့ဩဂုတ်လ22ရက်နေ့ထိဆက်ပိတ်ထားပါတယ်။
ရှေ့ဆောင်စခန်းတွေထဲမှာကိုဗစ် -19 ကူးစက်မှုမြင့်တက်နေတဲ့အခြေအနေနန်းလောင်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့စကိုင်းတိုင်းဘက်ကဒေသခံကာကွယ်ရေးတပ်တွေနဲ့စစ်တပ်ကြားတိုက်ပွဲတွေအခြေအနေကိုတင်ဆက်ပေးကြပါတယ်စကိုင်းတိုင်းဘက်မှာစစ်တပ်ရင်နန်းကိုဘုံခွဲတိုက်ခိုက်တယ်ဆိုတဲ့အပေါ်မှာဒေသခံကာကွယ်ရေးတပ်ဖက်ကပြောတာကိုစစ်ကောင်စီဘက်ကတော့ညင်းထားပါတယ်အလားတူပဲကလေးမျိုးဘက်မှာလည်းတိုက်ပွဲဖြစ်တယ်ဆိုတာမှလည်း PDF အဖွဲ့ကထုတ်ပြန်တာနဲ့စစ်ကောင်စီဘက်ကပြောဆိုတဲ့ကြားမှာကွဲလွဲမှုတွေရှိနေပါတယ်ဒီအခြေအနေတွေကိုတော့ VOA သတင်းတောင်နိုင်ကွင်းအင်ကသတင်းပေးပို့ထားပါတယ
်စကိုင်းတိုင်းပလဲမျိုးနယ်ပထောက်ကုန်းလမ်းခွဲမှာစစ်တပ်ရင်တန်းကို PDF အဖွဲ့ကဂျာရာပရင်းလေးမှာမိုင်းခွဲတိုက်ခိုက်ခဲ့တယ်လို့ PDF ခေါင်းဆောင်သူကဆိုပါတယ
်ပလဲဘက်မှာလည်းလမ်းခွဲဘက်မှာတော့ဒီပလဲမျိုးနယ်ကဗီဒီယိုကရဲဘော်တွေပေါ့ကားတစ်စီးရောလောင်းဝါလောက်ပဲပေါက်ပွဲသွားတယ်ဒီကိမ်းမကတော့အဲ့ဒီသားသီးလုံးတော့မှပြည့်စည်သွားတဲ့အနေထားဖြစ်တော့ကြတော့ဒီပေါ်မှာပါတဲ့အကောင်တွေကတော့အတန်အနေနဲ့ဒေတာဘောက်တော့ပြည့်စည်ဒီကိမ်းမှာပေါ့
ပလဲမြွနယ်တွင်စစ်ကောင်စီတပ်တွေအများစုရုပ်သိမ်းပေးဖို့ပလဲပြည်သူကာကွယ်ရေးတပ်ဖွဲ့ BPDF ကဩဂုတ်လ17ရက်နေ့ရက်စွဲနဲ့သတိပေးစာထုတ်ပြန်ထားပြီးတဲ့နောက်အခုလိုတိုက်ခိုက်မှုဖြစ်တဲ့သတင်းတွေထွက်လာတာပါအလားတူမနေ့ကရင်းမာပင်ခရိုင်ရင်းမာပင်မြို့နယ်ဘက်မှာလဲမုံရွာကနေပြန်လာတဲ့စစ်ကားတွေကိုကောင်းစစ်ရွာနီးကားလမ်းမှာ PDF ဖွဲ့တွေကမိုင်းခွဲတိုက်ခတ်ခဲ့တယ်လို့အဲ့ဒီ PDF ဖွဲ့ကောင်းဆောင်ကပဲပြောပါရယ်ဒေသခံတွေကလည်းမိုင်းငါးလုံးပတ်ကွဲခဲ့တယ်ဆိုတာနဲ့ကာနစီအနေငယ်ပျက်စီးခဲ့တယ်ဆိုတာပြောကြပေမဲ့ထိခိုက်မှုတော့မတွေ့မြင်ရဘူးလို့ဆိုပါရယ်ဒါပေမဲ့လည်းဒီဖြစ်စဉ်နဲ့ပတ်သက်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စော်မင်းလွန်းကညင်းဆိုပါရယ
်မရှိပါဘူးသူတို့ဘယ်နေရာဘွားဖွဲ့တယ်တော့
ကလေးမြို့နယ်တောင်ပိုင်းနှစ်ချောင်းရွာတွင်ကိုစစ်တပ်ကနေဝေရောက်စီးနှင်းရှာဖွေပြီးသုစစ်ဆင်လာတဲ့စစ်ကောင်စီတပ်ကိုမနေ့ကဩဂုတ်လ12ရက်နေ့မွန်လွယ်ပိုင်းကပန်းမွန်ချောင်းကျေးရွာတောင်ပိုင်းကျောမှာကလေး PDF ဖွဲ့ကနေပိတ်ဆို့ပစ်ခတ်တိုက်ခိုက်တာမှာစစ်တပ်ဘက်က3ကြဆုံးတယ်လို့ PDF ဖွဲ့ကသတင်းထုတ်ပြန်ထားပါတယ်။တာနဲ့ပတ်သက်ပြီးသိရဖို့ကလေး PDF ဖွဲ့ကို VOA ကဆက်တွယ်ခဲ့ပေမဲ့မရခဲ့ပါဘူး။ပန်းမွန်ချောင်းကြီးယေစုကြီးရွာကရွာသားတူကတော့မနေ့ကပန်းမွန်ချောင်းကြီးရွာပတ်ဝန်းကျင်မှာပြစ်တက်တိုက်ပွဲကြောင့်ရွာသားထောင်ကျော်အိုးအိမ်စွန့်ထွက်ပြေးရတယ်လို့ပြောပါရယ်
။ဒ
ဒီတဲ့ရောတာရောထုတ်ကြည့်တယ်။ပါမွန်ချောင်းရွာရဲ့ဟာခါလေးရဲ့ရေစုရဲ့ထုတ်ပြီးကြတာလက်နဲ့ကြည့်ကြရတယ်ဆိုတော့လူဦးရေတော့၃လောက်ပေါင်းတော့၂001ရောက်လို့ရှိမှလူဦးကြီး။စစ်ကောင်စီပြောခွေရဘူကျုပ်စော်မင်းထွန်းကတော့ကလေးမျိုးနဲ့နှာချောင်းကြီးရပဲမှာစိုက်ပွဲဖြစ်တာမရှိပဲလက်နဲ့နဲ့ဖောက်ခွေရေးပစ္စည်းတွေရှာဖွေဖန်ဆီးရမိတဲ့ဖြစ်စဉ်ပဲရှိတယ်လို့ပြောပါတယ်။
မနီးရဖြစ်တာတော့ဟိုကလေးပြမှာဖြစ်တဲ့ဟာပဲရှိတယ်။ကလေးကကျွန်တော်နှာချောင်းကြီးရပါပဲမှာကိုပိုင်းတက်တန်းကြောင်းတစ်ခုမှတရင်ရလို့မသွားရှာတာမှအဲ့မှာတော့တနတ်နဲ့ကြည်စံနေပြီးလိုက်တဲ့ဟာဖြစ်စဉ်တစ်ခုရှိတယ်။ရန်ကျိုးတွေပါတယ်ပြီးလိုက်တဲ့ဟာတစ်ခုရှိတယ်။အပြင်ဆက်ဆက်တည်းကနှစ်ယောက်မိတဲ့ဟာရှိတယ်။ဒါပဲရှိပါလားဗျ။လက်ရှိမှာစစ်တပ်ကနှာချောင်းကြီးရမှာစက်ပြ PDF ကသတိပေးထားပါရခင်ဗျာ
VOA American တန်ရဲ့ရုပ်သံနဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနိုင်စင် American ပြည်အောင်စု Washington မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်ဂျိုရုဖန်ယူမှုနဲ့ line to meter တို့အပြင်ကျမတို့ VOA မြန်မာပိုင်း internet စာမျက်နှာဖြစ်တဲ့ bami.voanews.com မှာလည်းကြည့်ရှုနားဆင်နိုင်ပါတယ် VOA မြန်မာ internet စာမျက်နှာကိုဝင်ကြည့်လို့မရရင်တော့တခြားနောက်နည်းလမ်းတွေနဲ့လည်းဝင်ကြည့်လို့ရပါတယ်အဲ့နောက်ထပ်နည်းလမ်းတွေကိုရဖို့ဆိုရင် siphon link bit.ly/36fapfe နဲ့ nlink ဖြစ်တဲ့ nlink.com/download ဆိုတဲ့ web link စာတွေမှာ application ရယူနိုင်ပါတယ်နော် VOA American တန်ရဲ့ရုပ်သံနဲ့ radio ထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်မှုအစီအမဲကြိုးပမ်းနေပါတယ်ရှင်
တောက်ကြညာပိုင်း VOA မြန်မာပိုင်းစီစဉ်တွေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့နောက်ဆုံးရသတင်းပေးပို့ချက်တွေထဲကစစ်ကောင်စီလက်ထက်မှာ2020ရွေးကောက်ပွဲအနိုင်ရလွှတ်တော်ကိုယ်စားလှယ်တွေဆက်ပြီးတော့အဖမ်းဆီးခံရတဲ့သတင်းကိုတင်ပြပေးကြပါမယ်။မကွေးတိုင်းလွှတ်တော်ကိုယ်စားပြုကော်မတီအဖွဲ့ဝင်တဦးဖြစ်တဲ့ဒေါ်မြင့်စန်းဟာဩဂုတ်လ17ရက်နေ့မှာရဲတပ်ဖွဲ့ကဖမ်းဆီးတာကိုခံခဲ့ရပါတယ်။အခုလက်ရှိမှာတော့ပခုတ်ကူအကျဉ်းထောင်မှာထိမ့်သိမ်းခံထားရတဲ့အကြောင်းဖြစ်စဉ်ကိုအသေးစိတ်သိထားတဲ့နှီးဆက်သူတဦးက VOA ကိုပြောပါရယ်ကိုဗစ်ကာကွယ်ရေးအတွက်အကျဉ်းထောင်ထဲမှာပဲသူ့ကိုတီးခြားခွဲပြီးတော့ကဏ္ဍဦးစောင့်ကြည့်နေတယ်လို့လည်းဒီကနေ့သိရပါရယ်ရန်ကုန်ကလာတဲ့သတင်းကိုအောင်မြတ်သူပြောပြပေးပါရှင်
2020အထွေထွေရွေးကောက်ပွဲအနိုင်ရအမတ်ချိုးနဲ့ဖွဲ့စည်းထားတဲ့မကွေးတိုင်းလွှတ်တော်ကိုစားပြုကော်မတီဝင်တဦးဖြစ်သူဒေါ်မြင့်စံဟာအခုလ17ရက်နေ့ညပိုင်းမှာရဲတပ်ဖွဲ့ရဲ့ဖမ်းဆီးတာခံရပြီးအခုတော့ပခုတ်ကူအကျဉ်းထောင်မှာထိမ့်သိမ်းခံထားရတာပါရာဇသက်ကြီးပုံမှန်905ကကြီနဲ့ဖန်ဝရန်ထုတ်ခံထားတဲ့ဒေါ်မြင့်စံကိုသူမတိန်ရှောင်းနေတဲ့ဘကိုးတိုင်းနက်တလင်းမြို့ဘူဒါယုံရက်ကွက်ကညီမအရင်အိမ်မှာဖမ်းဆီးခံရတာလို့သူနဲ့ညီဆက်သူတွေက VOA ကိုပြောပါတယ
်။မကွေးတိုင်းမှာရေးကြီးတဲ့ပုဂ္ဂိုလ်တွေမှာပါတဲ့သဘောကြောင့်905ကကြီတက်တဲ့လူယူဆတာပေါ့။ဒီတိန်ရှောင်းရင်ကြားပါဘူး။ဒါတော့အခုကသူ့အမေကအသက်88နှစ်ပေါ့။ဆယ်ရည်နေခွဲလို့နဲ့အခုအမေဆုံးတော့ဒီဒေါ်မြင့်ညီမတို့ညီကြီးကိုခေါ်တာပေါ့။ကောက်ခေါ်တော့ဒီပေါင်းရုံနယ်ကလေးကရဲရပါလာဝင်ရဒီညစေနာကြီးကျွဲတော်မှာတည်သည်ဖြစ်ရှင်တော်ဆိုပြီးဂျင်းတက်ခွင့်နဲ့ဒီကျော်အထူးမှုနဲ့ဒေါ်မီရင်းနဲ့ဓမ္မတော်ကြီးတောင်းခံတော့
အစီရင်တရားမစစ်ဘူးဆိုတဲ့အကြောင်းပြချက်နဲ့ဘူဒါဝံရက်ကွက်အုတ်ချုပ်ရည်မှုကိုလည်းရက်တဖွဲ့ကဖမ်းခဲ့ပြီးနောက်တနေ့မှပြန်လွှတ်ပေးခဲ့တယ်လို့ဒေါ်မြင့်စံရဲ့ညီမကိုလည်းပြန်လွှတ်ပေးခဲ့ပါတယ်ဒေါ်မြင့်စံကိုရက်တဖွဲ့ကပကုတ်ကူမျိုးစကန်းကိုအရင်ခေါ်ဆောင်သွားပြီးဒီကနေ့ဩဂုတ်လ13ရက်မှာတော့ပကုတ်ကူအကျဉ်းထောင်ကိုပို့လိုက်ပါတယ်ဒေါ်မြင့်စံဟာသူမရဲ့မိသားစုဝင်တူနဲ့ဒီကနေ့တွေ့ခွင့်ရပြီးလုံခြုံရေးတင်းကျပ်တဲ့အခြေအနေကြောင့်အဖြစ်စဉ်အသေးစိတ်ကိုမေးမြန်းခွင့်မရခဲ့ကြောင်းနှီးဆက်သူကဆင်ပြန်ပြောပြပါတယ
်ဟိုဖြူဖြူချာချာကတော့သူ့ကိုကွယ်ပြီးနေရမယ်လို့ပြောတယ်ဒီဟိုမှာပကုတ်ကူအကျဉ်းထောင်မှာပြီးဝင်ထားမယ်လို့ပြောတယ်သူပြရဲပေါ့ကျမရေတော့မှာလေကျန်တဲ့တရင်အချက်လက်တွေကတော့ကျွန်တော်မေးရမိတယ်ပြီးမဲ့သူဘေးမှာရဲနေတယ်မြေရဲစမ်းမှုတွေပါနေတဲ့အခါကျတော့ပါလေမှောက်နေဆိုတော့အဆုံးချသွားတယ
်ပြည်နယ်နဲ့တိုင်းအသီးသီးမှာဖွဲ့စည်းထားတဲ့လွှတ်တော်ကစားပြုကော်မတီဝင်တွေကိုစစ်ကောင်စီဘက်ကရာဇသက်ကြီးပုံမှန်905ကကြီထုတ်ပြန်ပြီးတချို့ကလည်းဖမ်းမရမ်းမှာဆက်ထုတ်ထားတာပါ NLD အစိုးရလက်ထက်ဝန်ကြီးချုပ်တွေနဲ့အစိုးရအဖွဲ့ဝင်တွေကိုလည်းဖမ်းဆီးထိန်းသိမ်းနေတာကိုစစ်ကောင်စီဘက်ကဆက်လုပ်နေပါတယ်ဆရာနာသိမ်းပြီးနောက်ပိုင်းနေရက်ကိုစွန့်ခွာထွက်ပြေးသူပြည်ပမှာယာယီခိုလုံငွင့်တောင်းခံသူတွေအများအပြားရှိနေပြီးအဲ့ဒီတဲမှာ NLD အစိုးရအဖွဲ့ဝင်ဟောင်းတွေနဲ့2020ရွေးကောက်ပွဲအနိုင်ရ NLD ထွတ်တော်မှအများအပြားလဲပါဝင်နေတာဖြစ်ပါတယ်ခင်ဗျာ
ကိုအောင်မြတ်သူပြောပြပေးခဲ့တာပါရှင်ဆက်ပြီးတော့ထိုင်းမြန်မာနှစ်နိုင်ငံနယ်စပ်မှာတောင်းနဲ့ချီပြီးတော့အဖမ်းခံရတဲ့တရားမဝင်လာရောက်သူတွေထဲမှာမြန်မာအများစုပါဝင်နေတဲ့အကြောင်းသတင်းပေးပို့ချက်ကိုတင်ပြပေးချင်ပါတယ် ထိုင်းနိုင်ငံရဲ့နေဆက်တွေကိုကိုဗစ်ကာယောဂါကာလမှာလုံခြုံရေးတင်းကျပ်ထားတဲ့ကြားကပဲပြီးခဲ့တဲ့2020ပြည့်နှစ်ဇူလိုင်ကနေ2021ခုနှစ်ဇူလိုင်လကုန်အထိတရားမဝင်ခိုးဝင်သူပေါင်းတောင်းနဲ့ချီပြီးရှိခဲ့ပါတယ်လို့ထိုင်းနိုင်ငံကိုဗစ်ကာယောဂါထိန်းချုပ်ရေးအဖွဲ့ကပြောပါတယ်။အဲ့ဒီအထဲမှာတော့ဖမ်းမိသူအများစုဟာမြန်မာနိုင်ငံသားတွေဖြစ်တယ်လို့ထိုင်းခြေဆိုင်မြန်မာရွှေပြောင်းအလုပ်သမားရေးဆောင်ရွက်နေသူတဦးက VOA ကိုပြောပါတယ်။ဒီအကြောင်းထိုင်းခြေဆိုင် VOA သတင်းတောက်မတ်အေးမာကသတင်းပေးပို့ထားပါတယ်
။ထိုင်းနိုင်ငံမှာနေ့စဉ်ကိုဗစ်ကူးစက်မှုနှုန်းတွေမြင့်တက်နေချိန်မှာပဲတရားမဝင်ခိုးဝင်လာသူတွေကတစ်နှစ်အတွင်း4000ကျော်ရှိပြီးနေဆက်တွေမှာဖမ်းမိသူက3000ကျော်ရှိတယ်ဆိုပြီးထိုင်းနိုင်ငံကိုဗစ်ကပ်ရောဂါထိန်းချုပ်ရေးအဖွဲ့ကပြောဆိုခဲ့တာပါဒီထဲမှာအများစုကမြန်မာနိုင်ငံသားတွေဖြစ်ကြောင်းထိုင်းတောင်ပိုင်းအခြေစိုက်ပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းရဲ့အလုပ်သမားရေးရာတာဝန်ခံဦးမင်းဦးကအခုလိုပြောပြပါတယ
်ဒီ2021ဇူလိုင်လကုန်အထိကိုဒီတရားမဝင်ဥပဒေရောနော်ဖမ်းဆီးရမိရဲ့စည်းရင်းပေါ့ဖမ်းဆီးရမိရဲ့စည်းရင်းကိုဒါထုတ်ပြန်တာအဲ့ဒါအားလုံးပေါင်း4000ကျော်ရှိတယ်။အဲ့ဒီ4000ကျော်ထဲမှာနေဆက်တွေမှာမိတာ3000ကျော်ရှိတယ်။အထဲမှာပြည်တွင်းထဲမှာထိုင်းပြည်တွင်းထဲမှာမိတာ1000ကျော်။အထဲမှာလည်းအထဲကဒုက္ခတမျိုးခက်ဒုက္ခလည်းဖြစ်တဲ့အချိန်မှာဟိုရောဂါရောနိုင်ငံရောနှစ်ခုပဲ။ဟုတ်တယ်မှာအထဲမှာအလုပ်ကံဆက်ပါတာဟိုပိုးလုံးတွေရတော့မှပဲတော်လာနေတာ
။ဟို
ဘယ်လိုပေါ့မလဲတွက်ထားရအများကြီး
။ထိုင်းနိုင်ငံအယုဒ္ဓယာမြို့မှာမြန်မာနိုင်ငံသားတွေကိုဖွဲ့ပြီးတော့တည်ဆောင်လာတဲ့ကုန်တင်ရင်ငယ်တစ်စီးကိုလည်းအော်ဂုလာ၁၂ရက်နေ့ကဖမ်းမိခဲ့တယ်လို့နေဆက်တင်မှာလည်းတရက်ချားလောက်ခိုးဝင်လာတဲ့မြန်မာနိုင်ငံသားတွေကိုဖမ်းမိနေတာပါပြီးခဲ့တဲ့ရက်အတွင်းကထိုင်းကာကွယ်ရေးဒုဝန်ကြီးပရာဝတ်ဘုံစဝံကထိုင်းမြန်မာနယ်စပ်ဒေသဆိုင်ရာလုံခြုံရေးတာဝန်ရှိသူတွေနဲ့အွန်လိုင်းကနေလုပ်တဲ့ဆွေးနွေးပွဲအတွင်းမှာမြန်မာနိုင်ငံသားတွေအဓိကအများဆုံးဝင်ရောက်လာနေတဲ့မဲဆောက်မြို့မဲလမားမြို့နယ်စပ်လမ်းတွေမှာလုံခြုံရေးအင်အားတိုးမြင့်ပြီးတင်းကျပ်စွာပိတ်ဆို့ထားဖို့ညွှန်ကြားခဲ့ပြီးထိုင်းအရာရှိတွေလည်းလူကုန်မှုလူမှောင်ခုံမှုတွေမှာပတ်သက်နေရင်ပြင်းထန်တဲ့ပြစ်ဒဏ်ချမှတ်ကြောင်းသတိပေးခဲ့ပါတယ်။ပြီးခဲ့တဲ့ရက်အတွင်းကထိုင်းကာကွယ်ရေးဒုဝန်ကြီးပရာဝတ်ဝန်စဝံကထိုင်းမြန်မာနယ်စပ်ဒေသလုံခြုံရေးဆိုင်ရာတာဝန်ရှိသူတွေနဲ့အွန်လိုင်းကနေလုပ်တဲ့ဆွေးနွေးပွဲမှာမြန်မာနိုင်ငံသားတွေအ धिक အများဆုံးဝင်ရောက်လာနေတဲ့မဲဆောက်မြို့မဲလမမြို့နယ်စပ်လမ်းတွေမှာလုံခြုံရေးအင်အားတိုးမြင့်ပြီးတင်းကျပ်စွာပိတ်ဆို့ထားဖို့ညွှန်ကြားခဲ့တာပါထိုင်းအရာရှိတွေလည်းလူပုံကူးမှုလူမှောင်ခုံမှုတွေမှာပါဝင်ပတ်သက်နေတဲ့ဆိုရင်အင်းထန်နဲ့ပြစ်ဒဏ်တွေချမှတ်မဲ့အကြောင်းသတိပေးခဲ့ပါတယ်မြန်မာနိုင်ငံမှာနိုင်ငံရေးစီးပွားရေးမပြေလည်မှုတွေကြောင့်ထိုင်းနယ်စပ်ကနေခိုးဝင်လာသူတွေအများအပြားရှိနေပါတယ်ထိုင်းနိုင်ငံမှာကိုဗစ်ကူးစက်မှုတွေများနေတဲ့အတွက်နယ်စပ်တွေမှာပုံမှုပြီးတော့လုံခြုံရေးတိုးချထားသလိုနေမြေဖြတ်ကျော်သွားလာခွင့်တွေကိုလည်းကန့်သတ်ထားပါတယ်အဲ့ဒီလိုအခြေအနေတွေမှာပဲနေ့စဉ်ဤပါလဲခိုးဝင်လာသူတွေကိုဖမ်းဆီးနေတာပါထိုင်းနိုင်ငံမှာကိုဗစ်ကူးစက်သူ 836,300 ကျော်ရှိပြီးဩဂုတ်လ13ရက်နေ့တနေ့တည်းကူးစက်သူကတော့23,400 ကျော်ရှိနေပါတယ်လက်ရှိမှာစိုးရင်ရတဲ့လူနာပေါင်း 9,000 ကျော်လည်းရှိနေပါတယ်သေဆုံးသူကတော့ 8,100 ကျော်ရှိသွားပြီဆိုပြီးထိုင်းကျန်းမာရေးဝန်ကြီးဌာနကတရားဝင်ထုတ်ပြန်ထားပါတယ်ရှင
်ထိုင်းမြန်မာနယ်စပ်မှာတောင်းနဲ့ချီဖန်ခံရတဲ့အထက်မြန်မာအများစုပါဝင်တဲ့သတင်းပေးပို့ချက်မယ်ရေးမှာသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်မကြခင်ထုတ်လင့်ပေးမဲ့ဒုတိယပိုင်းနိုင်ဝက်မှာတော့တောက်ကြညာတိုင်းထုတ်လင့်ပေးနေကြအပတ်စဉ်ကဏ္ဍတွေဖြစ်တဲ့အမျိုးသမီးကဏ္ဍသုတဆိုလေအမေရိကန်တခွင်နဲ့သိပ္ပံနဲ့ဤပညာအစီအစဉ်တွေနားဆင်ရဖို့ရှိပါတယ်
ဗီအိုအေအမေရိကန်တန်ရုပ်သံနဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနေ့စဉ်အမေရိကန်ပြည်ထောင်စုဝါရှင်တန်မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ဂျိုရုဖန်ယူမှုနဲ့လိုင်းတိုမီတာတို့အပြင်ကျမတို့ VOA မြန်မာပိုင်းအင်တာနက်စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းကြည့်ရှုနားဆင်နိုင်ပါတယ်။ဒီကျမတို့ရဲ့အင်တာနက်စာမျက်နှာကိုဝင်ကြည့်လို့မရရင်တခြားနောက်နီးလန်းတစ်ခုအနေနဲ့ Siphon Link ဖြစ်တဲ့ 8473748.info ဆိုတဲ့ website ဆောင်ကိုရိုက်ထည့်လိုက်တာနဲ့ကျမတို့ view မြန်မာပိုင်းပင်မစာမျက်နှာကိုရောက်ရှိနိုင်ပါတယ်8473748.info ဖြစ်ပါတယ်ဒါပြင်လူမှုကွန်ရက်စာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Twitter စာမျက်နှာတွေကနေလည်းနားဆင်ကြည့်ရှုသတင်းတွေကိုဖတ်ရှုလို့ရပါတယ် view မြန်မာပိုင်း YouTube လိပ်စာက youtube.com/viewabamischannel ဖြစ်ပါတယ်စလုံးပေါင်းက VOABURMESECHANNEL ဖြစ်ပါတယ် YouTube စာမျက်နှာကိုရောက်ပြီဆိုရင် VOA Bamis လို့ရိုက်ထည့်လိုက်ရင်လည်းကျမတို့စာမျက်နှာကိုရောက်နိုင်ပါတယ် Twitter မှာဆိုရင်တော့ twitter.com/voabamis ဖြစ်ပါတယ်စလုံးပေါင်းက twitter.com/voabamis ဖြစ်ပါတယ် အသင်နဲ့ထုတ်လွှင့်ချက်တွေကို SoundCloud ကနားထောင်ချင်တဲ့ကျွန်တော် soundcloud.com/voabamis ဖြစ်ပါတယ် VOA American သံရုပ်သံနဲ့ Radio ထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်ဖို့အစီအမဲကြိုးပမ်းနေပါတယ်ရှင်
ဖီယိုအမေရိကန်တန်ရဲ့တောက်ကြညာပိုင်းစီစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်ကနေလှိုင်းတိုမီတာ32-33နဲ့50တိတို့ကနေဓာတ်ရိုက်အသံလွှင့်ပေးနေတာဖြစ်ပါတယ်ရှင်အခုထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနာရီဝက်မှာတော့တောက်ကြညာတိုင်းတင်ဆက်ပေးနေကြအပတ်စဉ်ကဏ္ဍတွေကအမျိုးသမီးကဏ္ဍမှာတင်ဆက်ပေးမှာကအမျိုးသမီးကဏ္ဍကိုတင်ဆက်ပေးပါမယ် ညမနိုင်ငံမှာကိုဗစ်-19ကပ်ဘေးတတိယအကျော်ကူးစက်မှုတွေဆိုးဆိုးဝါးဝါကြုံရတဲ့အခါမှာတော့ငကိုကလေးကလိုအပ်ချက်တွေရှိနေတဲ့ကျန်းမာရေးဆောင်ရှောက်မှုစနစ်မှာဆေးဝင်နှန်းတွေဆေးရုံစည်းကမ်းတွေအလုံးအလောက်မရှိတာပါဝင်ခက်ခဲတွေများပြားရှိတယ်လို့ကျန်းမာရေးဝန်ကြီးဌာနကပြောဆိုထားပါတယ်။လိုအပ်ချက်တွေအခက်အခဲတွေကြားကပဲကိုဗစ်ရောဂါကာကွယ်တိုက်ဖျက်ရေးဆောင်ရွက်နေသူတွေထဲမှာအမျိုးသမီးတ
There's a path we must choose sometime. Gotta stand up and fight sometime.
မနက်ကမှပြီးခဲ့တဲ့ဇွန်လလောက်ကစပြီးကိုဗစ်ရောဂါကူးစက်မှုတတိယလိုင်းတန်းဆူဆူဝါးဝါးကျုံနေရတာပါမျိုးဗီဇာဆင်ခဲပြောင်းလဲလာတဲ့ကူးစက်မြန် Delta Coronavirus ပိုးကြောင့်ဇူလိုင်လအတွင်းမှာတော့တနည်းတည်းကူးစက်မှု 9,000 ကျော်အထိရှိတဲ့နေ့ရှိသလိုနေ့စဉ်သေဆုံးသူတွေကလည်းရာနဲ့ချီရှိခဲ့ပါတယ်ဒီလိုသေဆုံးသူတွေထဲမှာလွယ်တဲ့အောက်ဆီဂျင်ကိုအချိန်မီမရလို့အသက်မဆုံးရှုံးသင့်ပဲဆုံးရှုံးရသူတွေအများအပြားရှိတယ်လို့ကိုဗစ်လူနာတွေကိုကိုယ်တိုင်လိုက်လံကူတာပေးနေတဲ့ရန်ကုန်မြို့ကဆရာဝန်တူကပြောပါတယ
်အခုကလေအောက်ဆီဂျင်ကကျွန်တော်တို့ကလူတလောက်မရတော့ဘူးမအရင်တော့ဆိုရင်အောက်ဆီဂျင်တွေကတွားတန်းစီပြီးတော့ပရိုက်တာတင်းနေဆိုရင်တန်းတွားပြီးတော့အိုးတွေပို့ထားတယ်ယူပြီးလို့ပြီးလို့ရှိရင်အပရိုက်တာတင်းနေလည်းပြန်ရင်လာတယ်နောက်လို့ရှိရင်ပုံမှန်ပေါ့နော်တခြားနေရာတွေကလည်းအောက်ဆီဂျင်ဝိုးတွေတွားပြီးရရအခုနောက်ပိုင်းကျပါလို့အကုန်လုံး limit ဖြစ်သွား limit ဖြစ်သွားဆိုတော့စားစားစားဘက်ကတိုင်းလိုက်တဲ့နေရာအောက်ဆီဂျင်ပလေးအဖြစ်ပြီးတဲ့နေရာရှိသလိုအဲ့နေရာတွေကိုဒီလိုချင်းချောက်ပြီးတော့ထားထိုင်နေရှိအဲ့တော့ကျွန်တော်တို့ GPD တွေကလည်းထပ်ပြီးတော့ခိုးဖြည့်ပြီးတာပေါ့နော်တရားနဲ့တရားလူနာတွေအချင်းချင်းပြီးပြီးချင်းချင်းပြန်ပြီးတော့ဖြည့်ပြီးတဲ့နေရာရှိဒါပေမဲ့သူတို့လည်းလက်မလဲတော့အောက်ဆီဂျင်တနည်းဟိုမှာအရင်တော့တရားလောက်ဖြည့်ပြီးနိုင်အောင်မှာပဲဟိုဒီအသင်းအတွက်တရားလောက်ရတယ်ဆိုတော့မှာလည်းအခုဆိုလို့ရှိရင်20လောက်ပဲရတော့တယ်အဲ့လိုမျိုးဒါကြီးရော့သွားတယ်ဘာလို့ဆိုတော့လူနာတွေကိုနိုင်ကလည်းသွားပြီးတန်းစီရတာပေါ့ဟုတ်တယ်ရကဆိုရင်လေဒီမင်းသမားလမ်းပေါ်က MAS လေကိုအဲဒီအောက်ဆီဂျင်ဖြည့်ပေးရဆက်ရောရောက်တဲ့အောင်အရှိမတန်းစီညာမှာအများကြီးလဲမှာအရှိရနေဖြတ်သွားခဲ့တဲ့အချိန်မှာလူနာဒီအောက်ဆီဂျင်တကယ်လုံနေလူနာဆိုအောက်ဆီဂျင်မရရင်အုံးတိုင်းနဲ့မခဏလေးပြင်မအောင်စက္ကန့်ပိုင်းပြင်မအောင်တည်နိုင်တယ်တကယ်တကယ်တော့အောက်ဆီဂျင်မုံမုံမုံမုံနဲ့ကျသွားဆိုနိုင်ဝက်လောက်တော့မခံဘူးမှာအဲဒီလူနာလည်းအများကြီးကိုလက်ပေါ်ရမယ်တချို့ဆိုလို့ရှိရင်ဘာမှမလုပ်ပြီးလိုက်နိုင်တဲ့လူနာလည်းအများကြီးရှိရမှာ
ဒီလိုခက်ခဲရီချားကပဲသူကတော့ကိုဗစ်လူနာတွေကိုပရိုက်တာစည်းကမ်းတွေမှာအခမဲ့ကူပေးတာလူနာတွေရှိတဲ့နေရာတွေကိုကိုယ်တိုင်သွားရောက်ကူတာပေးနေတာတွေလုပ်နေတဲ့သူပ
ါလုံးလုံးဆိုပေါ့နော်ကျွန်တော်တို့ကပရိုက်တာစည်းကမ်းကကြတော့ကျွန်တော်တို့ကအရင်တော့ပေါ့နော်အဲ့လိုမျိုးအဖျားကလေးနဲ့တို့ပါလို့လေဆန္ဒကူအဖီဘာကလေးနဲ့လို့ခေါ်တာပေါ့နော်အဲ့လိုနေရာမျိုးတွေနဲ့တဆင်လာတဲ့လူနာတွေကြည့်ပေးတယ်ဒီလိုရှိရင်အဲ့ဒီဟာတွေမှာလည်းသွားပြီးတော့ volunteer ပေါ့နော်လုပ်ပေးတယ်ဒီလိုရှိရင်သူ့လူနာတွေကြတော့ဟိုအိမ်ဟိုလာကြည့်စီနေပေါ့နော်ကျိုးကြတော့အိမ်ထဲအိမ်ကြီးကိုမထွက်နိုင်ကြတော့တာမောလို့လေ။ငါးကြဲမှာမှတက်နိုင်တဲ့လူနာရှိလို့မတက်နိုင်တဲ့လူနာရှိရပါတော့။တက်နိုင်တဲ့လူနာကြတော့တက်နိုင်လို့ပဲကျွန်တော်တို့ကဘယ်စီကံဘယ်စီကြောင့်ဘာဘာစီဘာစီဘလူးထိုးပါ။အောက်ကောင်စီယုံသွားခြင်းလည်းဆိုဘယ်စီဘယ်စီကိုသွားပါလို့ပြောလို့ရမှာမတက်နိုင်တဲ့လူနာကြတော့အမစီးဝယ်ဖို့တော့မတက်နိုင်အောက်ဆီဂျင်ယူဖို့တော့မတက်နိုင်။အဲ့လိုလူနာမျိုးတွေအတွက်ကြတော့ကျွန်တော်တို့ကအလူခံနာပေါ့နော်။ပြန်ပြီးတော့အလူခံနာတို့ပါလို့လုပ်တယ်။နောက်တစ်ခုကကြတော့ကျွန်တော်တက်နိုင်တဲ့လူနာတွေက ကျွန်တော်တို့ကြည့်လို့ရှိရင်ကျွန်တော်တို့ချက်ချက်စီတယ်ကျွန်တော်တို့ကတော့ဘယ်လောက်ပေးပါစေမကောက်ပြန်မယ်သူကတော့ဟိုကျွန်တော်တို့ကိုဟိုဟာသူတို့ရှိလာကြည့်ပြီးလူကျေးဇူးတင်တာပါချက်ချက်စီတယ်အဲ့ဒီဘက်ကနေလည်းကျွန်တော်တို့မှဈေးတွေပြန်ဝယ်ရတယ်ဈေးတွေဝယ်ရင်ဝယ်ပြီးလို့ရှိရင်အဲ့လူနာတွေအဲကိုလက်လန်းမိတလောက်ပေါ့နော်ကျွန်တော်တို့ရှိတက်လာတဲ့လူနာတွေဘယ်လိုမျိုးပဲအပိုင်းမှာတော့ဘယ်လိုလူနာတွေရှိရဲဆိုတာတွေတွားပြီးတော့ကျွန်တော်တို့ကပြန်ပြီးတော့ဈေးထိုးပေးတာတို့ဒါမှမဟုတ်တောက်ဈေးတွေတွားပေးတာတို့အောက်ဆီဂျင်အိုးငှားဖို့အတွက်လိုက်ပြီးတော့လုပ်ပေးတာအဲ့အမျိုးလေးလုပ်ပေးတယ်ပေါ့နော်ပြဟိတအသေးနည်းနဲ့ချိန်ပြီးတော့
မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းထားတဲ့အချိန်အာဏာသိမ်းတာကိုမကျေနပ်တဲ့ကျမကြီးဝန်ထမ်းတွေကအလုံမစင်ပဲငြင်းရဲနဲ့နှီးနဲ့အာဏာဖီဆန်ကြတဲ့ CDM လှုပ်ရှားမှုတွေရှိနေတဲ့အချိန်မှာတတိယကျော်ကိုဗစ်ကူးစက်မှုတွေဆူဆူဝါကျုံလာရတာဖြစ်ပါတယ်။လူငယ်ကလေးကကျမကြီးစနစ်အားနေတဲ့နိုင်ငံတစ်ခုဖြစ်တယ်လို့ကိုဗစ်ကပ်ပြီးဆူဆူဝါကျုံလာရတဲ့အခါမှာဆေးဝန်ထမ်းတွေမလုံလောက်တာအပါအဝင်အခက်အခဲတွေပိုပြီးဖြစ်လာတယ်လို့ကိုဗစ်လူနာတွေကိုဖုန်းနဲ့ညွှန်ကြားကူးတာပေးနေတဲ့နောက်ထပ်ဆရာဝန်တစ်ဦးကလည်းပြောပါတယ်။
ဟိုအခက်ခဲကတော့အဲလူနာနဲ့ဆရာဝန်နဲ့မမျှဘူးပေါ့ဟိုလူနာနဲ့ဆရာဝန်နဲ့မမျှလူနာရရလဲဆရာဝန်မျှော်ကြတယ်ပေါ့ဟိုလုံးဝမတည်ဘူးဆိုရင်တော့မှဆရာဝန်အတန်ကြီးကြားလိုက်သူတို့နည်းနည်းလေးကြွပြပြီးဒီကျင်းမဲ့ကိုပျော်ပျော်သွားပေါ့ကျင်းမဲ့တော့အဲ့လိုမျိုးရောဖြစ်ပါရဲ့ရှင်သူတကယ်ချင်းနေရာတော့လိုက်ကူတာပေါ့နော်လိုက်ကူလို့ရှိရင်တနည်းကိုအင်းငါးစီပါအဲ့လိုမျိုးသွားရပါပေါ့အဲတမားရအိမ်မှာဖုန်းနဲ့တောင်းလျှောက်ပြင်တယ်ဖုန်းညာတောင်းလျှောက်ကိုလာနေတာတခါကျရင်ဖုန်းကော300အဲ့လိုမျိုးကြီးရအောင်300ကျော်လောက်ပါလို့ရှိတာဟို300နဲ့300လုံးတော့မဖြေနိုင်ဘူးနော်ဟို miss call တွေဖြစ်ဖြစ်သွားနေလို့ရှိရဲ့အဲ့လိုပေါ့ ATM မှာတိထားဟို50အလောက်ကိုတော့တူစားပြီးတော့ဖြေပြီးတာပေါ့ဘယ်လိုပြောမလဲဟိုတစ်ယောက်တစ်ယောက်ဆိုရင်တော့နည်းနည်းကြာတယ်ကြာတယ်တချို့ရဲ့တူစားလည်း20နဲ့25ကြာပေါ့အဲ့လောက်ကိုဖြည့်ပြီးရရှင်ဟုတ်အသေးကလူနာလဲပါတယ်ဟိုပုံမှန်ဟိုအရင်ဟိုမစိုးရတဲ့လူတွေလည်းရှိပါတယ်ဒါပေမဲ့အသေးကလူနာလည်းတော့ပုံများတယ်ရှင
်လူတွေကိုကိုယ်တိုင်တွေ့တာမဟုတ်ပဲဖုန်းပေါ်ကနေညွှန်ကြားပြောပြပြီးကုသရတာဖြစ်တဲ့အတွက်ထိထိရရောက်ကုသနိုင်ပါမလား
ဟိုဖုန်းနဲ့ကုသရင်ဆိုတော့သူတို့ရဲ့ဟိုအစုပ်အခြေအနေမျိုးပါလမ်းဆိုင်နေတာကျွန်တော်မကြားရဘူးပေါ့နော်အဲသူတို့ပြောတာတော့ပဲအဲဒါပေမဲ့အခုတော်တော်များများတော့ဟိုအဆင်ပြေလာတယ်ပေါ့ဘယ်လိုအဆင်ပြေလာလဲအကုန်လုံးရဲ့အိမ်တိုင်းမှာတာမမီတာရှိတယ်အဲသူတို့တွေကဟိုစီးတူတူလဲကိုယ်ဘယ်နောက်လဲဆိုတော့ပြောပြနိုင်တယ်အဲဒီတော့အဆင်ပြေတာဆိုရင်အိမ်တိုင်းမှာမရှိဘူးသူတို့တွေကပြောပြနေနိုင်တယ်ပေါ့ပြောပြနေနိုင်တော့အရင်တော့မခက်ပါဘူးရှင်ဟုတ်ဟုတ်ဒါပေမဲ့အရင်တိစားမတွေ့ရဘူးဆိုတော့ဟိုတိတိတိရရောက်တော့ဖြစ်ချင်တာဖြစ်မှာပေါ့ဒါပေမဲ့လုံးဝဆရာဝန်နဲ့မတွေ့ရတဲ့ဆိုင်တော့သူတို့တွေ့တယ်အတိုင်းအတာတခုဆိုတော့အဆင်ပြေမှာပေါ့
ကုသမှုတွေတိတိကျကျမရနိုင်တဲ့အချိန်မှာနှာခေါင်းစီးတက်တာလို့ကျန်းမာရေးစည်းကမ်းတွေကိုတေချာလိုက်နာပြီးကာကွယ်ဆေးရရင်ထိုးကြဖို့လေသူကတိုက်တွန်းပါတယ်ရန်ကုန်တိုင်းအတွင်းကိုဗစ်လူနာတွေကိုပရိုက်တာလိုက်လံကုသပေးနေတဲ့ဆရာဝန်ကတော့မြန်မာနိုင်ငံမှာကိုဗစ်နဲ့ပတ်သက်လို့အစောပိုင်းကြုံခဲ့ရတဲ့အချိန်တုန်းကအတွေ့အကြုံတွေကောင်းကောင်းရခဲ့တယ်လို့ပြည်သူတွေအကြပူပေါင်းဆောင်ရွက်မှုတွေလည်းအားကောင်းခဲ့တာကြောင့်တကယ်တမ်းဒီဒီချိန်မှာကိုဗစ်ကပ်ဘေးကိုပိုးပြီးတော့ထိထိရောက်ရောက်ကာကွယ်နိုင်သင့်တယ်လို့ပြောပါတယ်
ကျတဲ့ငယ်တော့ပေါ့နော်ကျွန်တော်တို့မနစ်ခါဆိုလို့ရှိရင်ကျွန်တော်တို့ရန်ကုန်စေယုံမှာကျွန်တော်တို့ကဒီလူနာရီကိုကိုဗစ်ရီပြင်းထန်လူနာရီရောကာမန်လူနာရီရောလက်ခံပြီးကုသပြီးတော့လူနာရီကဲခဲ့တယ်ပေါ့နော်ကဲခဲ့ပြီးတော့လူနာရီနဲ့ဒီလူနာရီအတွက်လိုအပ်တဲ့ဟာတွေလည်းကိုကိုရန်လူခံလူကြည့်သူတွေလည်းလူပြီးတော့မှမရဘလောက်များဆိုလဲကျွန်တော်တို့အသက်ရှူချက်တရားစာအောက်ဒီကနေစာအကုန်လုံးအပြည့်စုံလူပြီးတော့ဟာအကုန်လုံးလူခံတယ်လူကြည့်သူတွေလည်းလုံးဝအင်တာရတဲ့လူကြရတယ်အဲ့လိုမျိုးတေးသေးကြကြပြည့်စုံအောင်လုပ်ထားပြီးကြမှာခုလိုအာနာသိမ့်လိုက်တယ်အာနာသိမ့်နေတဲ့လည်းကောအမကျွန်တော်တို့အဲ့ဒီစီးပြီးတော့ကျွန်တော်တို့ထားခဲ့ရတဲ့စီးရန်လုံးထားခဲ့ပြီးအခုတကယ်တကယ်ဖြစ်လာကြတယ်ကျွန်တော်ဈေးရုံကြီးရောက်ကလာဈေးရုံတကယ်ပြင်မယ်အရင်လိုလူနာအများကြီးလက်မခံအောင်သူကလူနာကိုဟိုပြန်ဆင်းနေတဲ့လူတွေလောက်နေပဲနည်းနည်းပဲလက်ခံတယ်မှာနည်းနည်းပဲလက်ခံလူနာရဲ့ဈေးရုံတက်အောင်မတက်ရတော့အရင်လူတွေဆက်ဖက်ဆူစကြောင်းကိုကျွန်တော်လုတ်ခဲ့ရတယ်အလကားပေါ့နော်အဲ့မှာကျွန်တော်တို့ကဟိုတစ်ခါတလေအနေနဲ့ဒီလူတွေဘယ်လိုကယ်နိုင်မလဲပေါ့နော်စဉ်းစားပြီးတော့ကျွန်တော်တို့အခုလုံလိုက်လုပ်ပေးနေတာပေါ့နော်ကျွန်တော်တို့အခုလက်ရှိလုပ်နေတဲ့လူတွေအကုန်လုံးပါပဲ
အာနာသိမ့်မှုနောက်ပိုင်းစစ်ကောင်စီကဂျမားရေးဝန်ထမ်းတွေအပေါ်မှာပြစ်မှတ်ထားတိုက်ခိုက်တာတွေသာမရှိရင်ကိုဗစ်လူနာအများအပြားကိုပိုးပြီးတော့ကယ်တင်နိုင်မှာဖြစ်တယ်လို့လည်းသူကပြောပါတယ်
တကယ်လို့အာနာသိမ်းထားဘူးဆိုအာနာမသိမ်းရဆိုရင်ကျွန်တော်တို့ဒီလူနာတွေအကုန်လုံးကိုတကယ်လက်ခံကူတာရယ်ဒီချိန်မှာပြည်သူတွေအားလုံးကလည်းအဲပေါ့နော်အရင်တိုင်းပဲကုညီရနဲ့လူကကုညီမယ်လူအားငွေအားနဲ့ကုညီရနဲ့လူကကုညီမယ်လူအားနဲ့ကုညီရနဲ့လူကကုညီမယ်လောက်ရရှိရအကုန်လုံးအဲ့လိုအတူတူအချိန်မှာသူတို့ကအာနာသိမ်းတာချင်း
တချို့နေရာမှာဆိုဖမ်းထားပြီးတော့ပစ္စည်းတွေလည်းသူတို့တင်သွားကြရမှာကျွန်တော်ဒီတော့တော့ဒီတော့ AR Center ဆိုတာ ventilator အသက်ရှူဆက်တွေပါတယ်လို့များလို့ခုနိုင်နေမယ်အခု AR Center မှာရိုးရိုးအောက်ဆီဂျင်ပေးတယ်မှာပဲတနင်္လာနေ့ AR Center ဆိုလည်းကိုပြေးရစီရဝင်အောက်ဆီဂျင်ရှူအောက်ဆီဂျင်တော့သူတို့အလိုက်ကန်ရှူရတယ်အင်းရဆန်တာမှာကျွန်တော်ကြားမိတဲ့လောက်ကတော့ပြီးတော့နောက်ထပ်အောက်ဆီဂျင်ပေးလို့ရတဲ့နေရာလေးရှိတယ်ဒါပေမဲ့အောက်ဆီဂျင်ရှူဟုံမဲ့တက်နိုင်ပြီးတော့လူနာကြည့်မယ်လို့ဆရာဝန်မလုံလောက်ကြတော့ဘူးဒါအာနာသိမ့်လိုက်လို့ဒီလိုဖြစ်ကုန်တာပေါ့နော်အကယ်၍သာသူတို့အာနာမသိရင်ကျွန်တော်တို့အရင်အတိုင်းပဲကျွန်တော်တို့လုံးဝကျွန်တော်ရှိနေတဲ့စက်တန်းနဲ့ရှိနေတဲ့နေရာမှာလူနာရေကောင်းကောင်းကယ်တင်နိုင်ပါမှာအရန်ယောဂါဆိုးွားလို့လက်လွတ်လိုက်ရလို့ရှိရမယ်လက်မလွတ်တယ်မဲ့လက်လွတ်လိုက်ရလို့ရောမရှိနိုင်ဘူးလို့ထင်တာပဲမှကျွန်တော်ကတော့
အာနာသိန်းစစ်ကောင်စီအခြေခံဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကတော့ဆေးဥချုပ်ရေးကောင်စီအနေနဲ့ကာကွယ်စည်းထုတ်အစီအစဉ်တွေလှုပ်ဆောင်နေတဲ့အကြောင်းပြောဆိုထားတယ်လို့ပြည်ရင်းမှာကိုပိုင်ကာကွယ်စည်းနဲ့ကုသစည်းထုတ်လုပ်နိုင်တဲ့အထိလှုပ်ဆောင်ဖို့ကိုပါသိနေကြခင်တုန်းကပဲပြောဆိုခဲ့ပါတယ်ဒါပေမဲ့ဝေဖန်သူတွေကတော့စစ်ကောင်စီဟာကိုဗစ်ကပ်ဘေးကိုအသုံးချပြီးကျန်းမာရေးဝန်ထမ်းတွေကိုပြစ်မှတ်ထားတိုက်ခိုက်တာအပါအဝင်အတိုက်ခံတွေကိုနှိမ်နှင်းပြီးအာနာပုံမှုခိုင်မြဲအောင်လုပ်နေတာလို့ဝေဖန်ကြပါရယ်ဘယ်လိုပဲဖြစ်ဖြစ်ကိုဗစ်ကပ်ဘေးကူးစက်မှုတွေကတော့ကျန်းမာရေးဆောင်ရှောက်မှုစနစ်အားနည်းတဲ့မြန်မာနိုင်ငံအတွက်ထိ ंछ ုံနိုင်တဲ့အခြေအနေရောက်ဖို့တိတ်မလွယ်ကူလာသေးပါဘူးပြီးခဲ့တဲ့သတင်းတစ်ပတ်အတွင်းကူးစက်မှုတချို့ပြန်ကျလာပုံရပေမဲ့လို့စိတ်ယုံကရင်တွေအလုံးလောက်မရှိတာအောက်ဆီဂျင်ပြတ်လတ်တာနဲ့ကျန်းမာရေးဆောင်ရှောက်မှုအပြည့်အဝမပေးနိုင်တာလို့ပြဿနာတွေကတော့ဆက်ပြီးတော့ကြုံနေရဆဲပဲလို့ကိုဗစ်လူနာတွေကိုကုသပေးနေတဲ့ကျန်းမာရေးဝန်ထမ်းတွေကပြောဆိုကြတာကိုတင်ပြရင်းဒီသတင်းပတ်အမျိုးသမီးကဏ္ဍကိုဒီမှာပဲရနာခွင့်ပြုပါရှင်မြန်မာပြည်သူပြည်သားအပေါင်းကိုဗစ်ကပ်ဆိုးကြီးကနေအမြန်ဆုံးလွတ်မြောက်နိုင်ကြပါစေကျမခင်ဗျူထွေးပါရှင်
Computer တွေ season တင်ဆက်တဲ့အမျိုးသမီးကဏ္ဍကိုနားဆင်ကြရတာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့တူတဆုံလင်အမေရိကန်တခွင်အ season ကိုတင်ဆက်ပေးကြပါတယ်ဒီသတင်းမရဲ့တူတဆုံလင်အမေရိကန်တခွင်အ season မှာတော့ကြောင်းတက်နေတဲ့ကလေးငယ်တွေနှာခေါင်းစည်းတက်ဖို့မတက်ဖို့ကိစ္စအငင်းပွားနေတာကြောင်းမလွတ်တော့ဘဲနဲ့နေမှာပဲစာတင်ပေးတဲ့အ season နဲ့ New York Broadway ပြဇက်လာကြည့်တဲ့သူတွေ COVID-19 စီးမြင်စာတာတွေကိုကိုအောင်အောင်ကစူးစီးတင်ပြထားတာနားဆင်ပါရှင်
အမေရိကန်ဆွေရကနိုင်ငံတော်ဝန်ကကြောင်းတွေအများပြည်သူသွားလာရအစားအုပ်တွေအတွင်းမှာနှာခေါင်းစည်းတက်ဖို့ညွှန်ကြားချက်စီမင်းနဲ့ထုတ်ပြန်ထားပေမဲ့လည်းတချို့ကတော့နှာခေါင်းစည်းမတက်နိုင်ဘူးဆိုပြီးတော့ပြင်းပြင်းထန်ထန်တုံ့ပြန်ကြပါရယ်အထူးသဖြင့်အခြေခံပညာကြောင်းတွေပြန်ဖွင့်တဲ့ခုလိုချိန်မှာကြောင်းသားကြောင်းသူတွေနှာခေါင်းစည်းတက်ဖို့မတက်ဖို့နဲ့ပတ်သက်ပြီးတော့လည်းပြည်နယ်ဆွေရကဒေသကြောင်းအုပ်ချုပ်သူတွေအပေါ်မှာသာဆုံးဖြတ်စေခဲ့တာပါဒီကြောင်း AP သတင်းကိုအခြေခံပြီးတော့တင်ပြပေးရမယ်အမေရိကမှာကျောင်းတွေပြန်ဖွင့်မှုစတင်ပြင်ဆင်ခြင်းကလေးကကျောင်းအချို့ရေးဘုတ်ဖွဲ့အနေနဲ့ကျောင်းသူကျောင်းသားကလင်းငယ်တွေကျောင်းပြန်လာချိန်မှာနှာခေါင်းစည်းတက်ဖို့မတက်ဖို့နဲ့ပတ်သက်ပြီးမိဘတွေပါဝင်တဲ့ဆွေးနွေးပွဲကျင်းပခဲ့ကြတာပါဖလော်ရီဒါလိုတချို့ဒေသတွေမှာတော့မိဘတွေကသူတို့ကလေးတွေနှာခေါင်းစည်းတက်ဖို့မလိုအပ်ဘူးဆိုပြီးတော့ပြင်းပြင်းထန်ထန်တုံ့ပြန်တာမျိုးတွေရှိပါတယ်ဒါပေမဲ့လည်းကာကွယ်ဆေးထိုးလို့မရသေးတဲ့အသက်12နှစ်အောက်ကလေးတွေအတွက်ဘေးအန္တရာယ်ကာကွယ်ဖို့တချို့တာဝန်ရှိသူတွေကလိုလားနေတာပါဂျော်ဂျီယာပြည်နယ်ဟင်နရီခရိုင်ပညာရေးမှူးမေရီအဲလိဇဘက်ဒေးဗစ်က
We've stayed at mask optional and now have
နှာခေါင်းစည်းတက်မတက်ကိုဘာသာရွေးချယ်ခွင့်ပေးထားပေမဲ့အခုတော့ကူးစက်မှုကာကွယ်ဖို့အတွက် CDC ရဲ့အကြံပြုချက်အတိုင်းအားလုံးနှာခေါင်းစည်းတက်ဖို့လေးလေးနက်နက်ထပ်မံတိုက်တွန်းပါတယ်
ကိုဗစ်ကရောဂါစဖြစ်ကာစကာလကလေးကနှာခေါင်းစည်းတက်ဖို့လုံမလို့ဆိုတာနဲ့ပတ်သက်ပြီးတော့နိုင်ငံရေးအယူဆပေါ်အခြေခံကွဲပြားခဲ့တာဝါ Republican တွေတော်တော်များများကနှာခေါင်းစည်းတက်ဖို့မလိုလားတယ်လို့ကာဝယ်ဆေးထိုးဖို့လည်းတွန်းဆုတ်နေကြပါတယ်ဒါအပြင်ကိုဗစ်ကာဝယ်ဆေးနဲ့ပတ်သက်ပြီးတော့သတင်းမှားတွေလည်းလူမှုကွန်ရက်မီဒီယာတွေမှာပြန့်နေတာကြောင့်တချို့ကဆေးထိုးဖို့ကြောက်ရွံ့နေကြပါတယ်ဂျော်ဂျီယာပြည်နယ် McDonald's မြို့ကကလေးမိဘတဦးဖြစ်သူ Daniel Danny က
I know cases are rising.
ဒေါက်တာတွေထပ်ကူးနေတယ်ဆိုပေမဲ့အရင်လောက်ထိအခြေအနေမဆိုးဘူးဆိုရင်တော့နှာခေါင်းစည်းတက်မတက်သူတို့ဘာသာသူတို့ဆုံးဖြတ်ပါစေ
။ American ပြည်ထောင်စုမှာ coronavirus delta မျိုးကွဲကြောင့်အပြင်ကာကွယ်ဆေးမထိုးကြသူတွေကြောင့်ကြေကျော်ပြန်ကူးစက်မှုတွေများလာတဲ့အချိန်မှာပဲအခြေခံပညာကျောင်းတွေပြန်ဖွင့်တာပါ။ဆေးရုံမှာတက်ရောက်ကူးသနေသူတော်တော်များများဟာလည်း COVID ကာကွယ်ဆေးထိုးမထားသူတွေပါ။ဒါအပြင်နောက်ထပ်မျိုးကွဲတွေတောင်ထပ်တွေ့နေရပြီလို့သတင်းတွေမှာဖော်ပြကြတာကြောင့်တချို့မိဘတွေကကလေးတွေကျောင်းလွတ်ဖို့စိုးရိမ်နေကြပါတယ်။ကလေးမိဘတူဖြစ်သူ Holly Freeman က
I feel really upset that we didn't have a safe choice.
ဘယ်နေမှနေလဲရွေးချယ်စရာမရှိတာကတော့စိတ်မကောင်းစရာပါ။လူမှုအတိုင်းအဝိုင်းအတွင်းမှာလည်းအနေရနဲ့ရင်ဆိုင်ရအောင်လုပ်နေတယ်လို့ဖြစ်နေပါတယ်။ Henry KI အစိုးရကအများသွားလာနေတဲ့အဆောက်အဦးအတွင်းမှာ
နှာခေါင်းစည်းတက်ဖို့စီမင်းထုတ်ထားပေမဲ့ကလေးတွေကတော့ဒီအနေရကြောက်ရောက်မဲ့ဘေးကနေအကာအကွယ်မဲ့နေပါတယ
်ကယ်လီဖိုးနီးယား၊လူးဝီစီယားနာ၊အော်ရီဂွန်၊ဝါရှင်တန်အပြင်တချို့ပြည်နယ်တွေမှာကာကွယ်ဆေးထိုးထားသူတွေအပါအဝင်ကျောင်းသားကျောင်းသူနဲ့ဆရာဆရာမတွေဝန်ထမ်းတွေအားလုံးနှာခေါင်းစည်းမဖြစ်မနေတက်ဖို့စီမင်းထုတ်ပြန်တာဖြစ်တယ်လို့ကိုဗစ်အကြီးအကျယ်ကူးစက်နေတဲ့ဖလော်ရီဒါ၊တက်ကဆက်၊အာကင်ဆာ၊အရီဇိုနာ၊အိုကလာဟိုမားစတဲ့ပြည်နယ်တချို့မှာတော့အစိုးရကျောင်းတွေမှာနှာခေါင်းစည်းတက်ရမယ်ဆိုတဲ့စီမင်းကိုမဖြစ်မနေလိုက်နာဖို့မလိုအပ်ဘူးဆိုပြီးတော့ပြောဆိုထားပါရခင်ဗျာအမေရိကန်ပြည်ထောင်စုမှာကိုဗစ်ကရောဂါစတင်ခဲ့တဲ့2020နှစ်ဥပိုင်းကစလို့လူများကြားစိုးရိမ်ထိတ်လန့်ခဲ့ကြပြီးကျောင်းတွေပိတ်ခဲ့ပါတယ်။ဒါပေမဲ့လည်းအခုကျောင်းပြန်ဖွင့်ချိန်မှာတော့မိဘတွေကသူတို့ကလေးတွေကိုပုံမှန်စာသင်ကျောင်းကိုမလွတ်တော့ပဲကိုယ့်အိမ်မှာပဲကိုယ်တိုင်စာသင်ပေးကြပါတော့တယ်။ဒီအကြောင်း AP သတင်းကိုအခြေခံပြီးတင်ပြပေးရမယ်။ကိုဗစ်ကရောဂါကြောင့်ကျောင်းမတက်ရတဲ့ကလေးတွေကိုမိဘတွေကအိမ်မှာပဲစာသင်ပေးရင်ကလေးတွေအတွက်အကျိုးကျေးဇူးပိုဖြစ်ထွန်းလာတာကိုတွေ့ရတာကတော့အစိုးရကအကောင့်လို့ပြောရမှာပါ။ပညာရေးနဲ့ပတ်သက်ပြီးပိုဖိဖိစီစီလို့ဖို့လိုအပ်တဲ့ကလေးတွေကိုယ့်ရက်ွက်အတွင်းကကျောင်းမှာသင်ကြားတဲ့စနစ်ကိုမကြိုက်တဲ့မိဘတွေကကိုဗစ်ကူးစက်မှုရော့ချသွားတဲ့အခုလိုချိန်မှာတော့ကလေးတွေကိုကျောင်းမပို့တော့ပဲအိမ်မှာပဲစာသင်ပေးရတယ်။တချို့ကလည်းကိုသားသမီးတွေကိုအိမ်မှာသင်ကြားပေးရကနေသင်ကြားရေးဌာနတစ်ခုဖွင့်ပြီးတခြားကလေးအနည်းငယ်ကိုလည်းလက်ခံစာသင်ပေးရတယ်။ Florida ပြည်နယ် Boca Raton မြို့ကသင်ကြားရေးအထောက်အကူပြု Nikki Warris က
I want people to know that you can still homeschool and
အိမ်မှာပဲစာသင်ပေးလို့ရတယ်ဆိုတာကိုအားလုံးသိစေချင်ပါတယ်။ကလေးတွေကိုသူတို့နဲ့တင့်တော်တဲ့ဘာသာရပ်တွေအတိုင်းသင်ပေးပြီးကိုယ်လည်းအလုပ်ကိုအချိန်ပြည့်လုပ်လို့ရပါတယ်လို့သူကပြောပါတယ်2020မတ်လကလေးကသမီးနှစ်ယောက်ကိုကျောင်းမလွတ်တော့ပဲအိမ်မှာပဲစာသင်ပေးနေတာပါသူစီမှာကလေးတွေလာထားတဲ့မိဘတော်တော်များများ95ရာခိုင်နှုန်းလောက်ကလည်းသူတို့ကလေးတွေကိုစာသင်ကျောင်းတက်ဖို့ပြန်မလွတ်တော့ပါဘူး
They still get all those experiences here like they would get
ပုံမှန်စာသင်ကျောင်းတွေကိုသွားတယ်လို့ပါပဲဒီမှာလည်းအဲ့လိုအတွေ့အကြုံရနိုင်ပါတယ်ဒါပေမဲ့ဒီမှာကအချိန်သိပ်မဖြုံဘူးဆိုတော့ကွာခြားချက်ကဒါပါပဲလို့သူကပြောသွားတာပါကလေးတွေတင် जा လေးလာရေးပို့ထောက်ကူဖြစ်ဖို့ကလေးဆယ်ယောက်လောက်သာလက်ခံထားတာပါဒီတင် जा ရေးဌာနမှာလေးလာဖန်တီးမှုကိုလည်းအားပေးပါတယ
် just it's really the incentive is just for kids
တို့တွေကောင်းဆုံးတင် जा ပေးကြပါတယ်ကလေးတွေစာသင်ရမှာကောင်းဆုံးလေးလာတင် जा နိုင်မှသာသူတို့ဘဝမှာရှေ့လျှောက်အောင်မြင်တဲ့သူတွေဖြစ်လာမှာပါလို့ဆိုပါတယ်ကျောင်းသားကျောင်းသူတွေအနေနဲ့ online သင်ခန်းစာတွေအပြင်ပုံဆွဲတာအယောင်ချဲတာပစ္စည်းကိရိယာတွေကင်တွေအသုံးပြုနိုင်ဖို့လည်းတင် जा ပေးရတယ်အခုလိုမျိုးတင် जा ရေးထောက်ကူပြုဌာနတွေအမေရိကန်တဝမ်းရှိလာဖို့လဲ Warris ကမျှော်လင့်နေတာပါအမေရိကန်သံတမန်ရှင်ဌာနရဲ့စာရင်းကိန်းဂရုဏန်းတွေအရအရင်6လထက်စာရင်2020စက်တင်ဘာမှာအိမ်မှာစာသင်ကြားသူအရေအတွက်17ရာခိုင်နှုန်းအထိများလာခဲ့တယ်လို့ဆိုပါရခင်ဗျာနယူးယောက်မြို့ကနာမည်ကျော် Broadway မှာပြသတဲ့ဂီတဖျော်ဖြေပွဲတွေမကြခင်သတင်းပတ်တွေအတွင်းပြန်စတင်တော့မှာဖြစ်ပြီးကာကွယ်ဆေးထိုးပြီးကြောင်းအထောက်ထားနဲ့ခမ်းမအတွင်းနှာခေါင်းစည်းတက်ဖို့လည်းလိုအပ်မှာဖြစ်တယ်လို့စီစဉ်သူတွေကပြောပါတယ်ဂီတပြသပွဲလာကြည့်သူပိတ်သက်တွေဟာ FDA ဒါမှမဟုတ် WHO ကအတိမတ်ပြုထားတဲ့ COVID ကာကွယ်ဆေးထိုးပြီးကြောင်းအထောက်ထားပြဖို့လိုပါတယ်ပြသရုံခမ်းမအတွင်းနင်းနီးကက်ကက်ထိုင်ရတာကြောင့်လည်းနှာခေါင်းစည်းတက်ဖို့လိုအပ်မှာပါဒီစီမင်းကိုအနည်းဆုံးအောက်တိုဘာလကုန်အထိလိုက်နာဖို့ချမှတ်သွားမယ်လို့ Broadway တာဝန်ရှိသူတွေကပြောပါတယ် COVID-19 ကရောဂါစဖြစ်ကာစကာလတွေမှာနယူးယောက်ဟာရောဂါကူးစက်မှုဒဏ်အကြီးအကျယ်ခံရတဲ့ဒေသလည်းဖြစ်တာကြောင့်အမှုပညာသမားတွေအပါအဝင်အလုံးဒုက္ခရောက်ခဲ့ကြတာပါ Broadway အဖွဲ့ချုပ်ဥက္ကဋ္ဌ Charlotte Martin က
Well we've had over 90,000 people without work
လူ9,000လောက်လုံလတ်နဲ့ဖြစ်ခဲ့ပြီးအဲ့ဒီတွေကတချို့လည်းစျေးမကြီးအမခံမရှိတော့ပါဘူးနယူးယောက်ကိုအမှုပညာနဲ့ဖန်တီးထားတာဖြစ်သလိုလူတွေကလည်းအမှုပညာနဲ့အသက်ရှင်နေထိုင်နေကြတာပါကိုယ့်ရဲ့မြို့ကိုယ့်ရဲ့လူမှုအတိုင်းဝိုင်းကိုပျော်ရွှင်စရာတွေဖန်တီးပေးတာတွေအားလုံးကိုဗစ်ကြောင့်ပျောက်ဆုံးကုန်တာစိတ်မချမ်းသာစရာပါအခုတော့အားလုံးအလုပ်ပြန်လုပ်ကြရတော့မှဆိုတော့မပြောပြတတ်လောက်အောင်ကိုပြောမိပါတယ
်ပြဆက်သရုပ်ဆောင်တွေအစီအစဉ်တင်ဆက်သူ9,000ကျော်ကိုဗစ်ကာကွယ်ဆေးထိုးဖို့လိုအပ်တယ်လို့သရုပ်ဆောင်အသင်းကြီးကနေစီမင်းချမှတ်ပြီးတဲ့နောက်လာကြည့်တဲ့ပေးအသက်တွေလည်းကိုဗစ်စီမင်းစည်းကမ်းတွေလိုက်နာဖို့အခုလိုဆောင်ရွက်တာပါယူဂျာစီကနေအလေလာသူဂျမီမေရန်က
I mean in all honesty like coming from a military family
စတက်မီတာဇူကလာတဲ့လူတယောက်အမိနဲ့ကျမအမျိုးသားဆိုရင်ကာကွယ်ဆေးမျိုးစုံ9ကြိမ်လောက်ထိုးထားပါတယ်အားလုံးလည်းယာတီတုပ်ကွေးကာကွယ်ဆေးထိုးပါတယ် CDC နဲ့သိပ္ပံကြီးချဆန့်သက်ထားမှုတွေကိုမယုံကြည်နိုင်စရာအကြောင်းဘာမှမရှိပါဘူး
ကာကွယ်ဆေးထိုးဖို့စီမင်းကို Broadway ကအမှုပညာရှင်တွေသာမကအမေရိကန်တနိုင်ငံလုံးကအသင်းဝင်တွေလိုက်နာဖို့လဲချမှတ်ထားတာပါ 2020မတ်လကလေးကပိတ်ထားတဲ့ဂီတကတ်ဆက်ရုံတွေအများစုဟာစက်တင်ဘာနဲ့အောက်တိုဘာမှာဖွင့်လှစ်မှာပါ။အောက်တိုဘာလကုန်အတွင်းထိလက်မှတ်ဝယ်ထားသူတွေကိုကိုဗစ်စီးပင်းစည်းကမ်းနဲ့ပတ်သက်ပြီးတော့အကြောင်းကြားသွားမှာဖြစ်ပါတယ်။နိုဝင်ဘာနောက်ပိုင်းမှာတော့ယောဂကူးစက်မှုအခြေအနေကိုကြည့်ပြီးစီးပင်းပြန်ပြောင်းလဲဖို့တုံ့သက်သွားမှာဖြစ်တယ်လို့တာဝန်ရှိသူတွေကပြောပါတယ်ခင်ဗျာ။
ကိုအောင်စီစဉ်တင်ဆက်တဲ့သုဒ္ဓဆုံးလေးအမေရိကန်တစ်ခွင်အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့ဒေါခင်မျိုးသက်စီစဉ်တင်ဆက်ထားတဲ့သိပ္ပံနဲ့ဤပညာခန္ဓာနားဆင်ကြရအောင်ပါရှင်။
ဒီဘက်တော့ကိုဗစ်ကရောဂါကြောင့်ခံရတဲ့ဒေသခံတွေကိုကူညီမဲ့ဆက်ရုပ်ကလေးကိုဆွန့်ပစ်ပစ္စည်းတွေကိုသုံးပြီးသိပ္ပံပညာရှင်တွေအကူအညီနဲ့အင်ဒိုနီးရှားနိုင်ငံဆံပြရွာကဂျွာသားတွေတီထွင်ခဲ့ကြတဲ့အကြောင်း Righteous သတင်းတပုတ်ကိုအချိန်ခံပြီးပြောပြပေးပါမယ်။ COVID-19 ကရောဂါတံကိုခံရခြင်းမှာအင်ဒိုနီးရှားဂျွာသားတွေဟာစိတ်ကိုတွန်းအားပေးဖို့အတွက်ပျော်ရွှင်ဖွယ်အနေနဲ့သိပ္ပံပညာရှင်တွေနဲ့ပေါင်းပြီးဆေးရုပ်ကလေးတယောက်ကိုတီထွင်ခဲ့ကြပါတယ်။ COVID-19 တံကိုခံရတဲ့အင်ဒိုနီးရှားနိုင်ငံမှာဒုတိယအကြီးဆုံးမြို့ကြီးဖြစ်တဲ့အနောက်ဂျာဗာပြည်နယ်ရဲ့မြို့တော်ဆူရာဘာယာကTempo G စံပြရွာဒေသခံတွေကသူတို့တီထွင်လိုက်တဲ့ဆက်ရုပ်ကို Delta လို့နာမည်ပေးထားပါတယ်။တကယ်တော့ Delta ဟာကူးစက်နံကိုရိုနာဗိုင်းရပ်စ်ပိုးသစ်တစ်မျိုးရဲ့နာမည်ဖြစ်ပြီးသူတို့မြို့ရွာတွေမှာလည်းကမ္ဘာတခြားနေရာတွေမှာလိုပဲကူးစက်မှုအလွန်များတဲ့သူ့ရဲ့တံကိုပြင်းပြင်းထန်ထန်ခံစားရတာဖြစ်ပါတယ်။ဒီဆက်ရုပ်ကလေးကို COVID ကြောင့်တီးခြားခွဲပြီးနေနေရသူတွေအတွက်အစားအစာတွေနဲ့အတူစိတ်ပျော်ရွှင်မှုကိုပါတင်နိုင်တာဖြစ်ပါတယ
်အဒန်ဒီရီမတ်စလာမန်ဒီရီမတ်အဒန်ဒီရီမတ်ဆမောဂါလမတ်ဆေဟတ်ကပါလီအစ္စလာမ်ဝါလိုင်ကုမ်ပရမီစီ
ဟင်းဒီဟင်းရနဲ့အစားအသောက်တွေကိုတည်လာပေးတဲ့ဆက်ရုပ်ကလေးဟာမြန်မြန်နေကောင်းပါစေလို့အင်ဒိုနီးရှားနိုင်ငံသားတွေရဲ့ဘာသာဘာသာစကားနဲ့ဆူတောင်းပေးနေတာပါဒီဆက်ရုပ်ကလေးကိုဥဆောင်ဖန်တီးသူကအသက်53နှစ်ရှိပြီဖြစ်တဲ့စံပြရွာသားတွေရဲ့တကြီးအဆယ်ရန်တို့ပ
ါ Karena dengan kondisi Covid dan ada varian baru itu namanya varian Delta maka robot itu untuk sementara saya alih fungsikan sebagai pelayanan masyarakat untuk
အခု COVID positive delta မျိုးကွဲကိုတွေ့နေရပြီး COVID-19 ကူးရသူအရေအတွက်လည်းအများများလာနေတာကြောင့်ဒီဆက်ရုပ်ကိုလူများအတွက်အကျိုးပြုမဲ့နေရာမှာသုံးဖို့ကျွန်တော်တို့ဆုံးဖြတ်လိုက်တာပါဥပမာဆိုပိုးသက်ဆေးဖျန်းတာတို့ကိုယ့်အကူတည်တံ့ခွဲပြီးနေနေရတဲ့သူတွေအတွက်အစားအသောက်တွေသူတို့လိုတာလေးတွေပို့ပေးတာမျိုးပါရက်ွက်ထက်ကတကယ်လိုအပ်နေတဲ့သူတွေအတွက်ပဲသူတို့လိုတဲ့နေရာမှာဖြည့်ပေးဖို့ဆက်ရုပ်ကိုပုံစံပြောင်းပြီးခိုင်းပါတယ
်စံပြအရွာသားတွေဟာဆက်ရုပ်မှလည်း delta ရဲ့ခေါင်းပိုင်းကိုမဆုံးတော့တဲ့ rest ကိုသူကလျှက်စစ်သမင်းဟူဟောင်းကလေးနဲ့လှုပ်ပါတယ်။သူ့ကိုယ်ရဲ့ရင်ဘတ်ပိုင်းကိုတော့ TV အဟောင်းတစ်ခုရဲ့အိမ်နဲ့တိဆောက်ထားတာဖြစ်ပြီးသူ့လက်တွေကိုတော့ PVC ပိုက်လုံးနဲ့လှုပ်ထားပါတယ်။သူ့အတန်ကတော့ကြီးအဆယ်အန်တူကတော့ရဲ့အတန်ပါ။ COVID ကြောင့်တီးတန့်ခွဲပြီးနေရတဲ့သူတယောက်ယောက်ရဲ့အိမ်ရှိကိုရောက်ရင်သူ့မရဲ့အတန်နဲ့ဆလမ်ပါလေးကွန်လို့ပထမနှုတ်ဆက်ပြီးပစ္စည်းပို့ဖို့ရောက်နေတယ်လို့အတန်ပေးပါတယ်။သိပ်ပြီးရင်ကျိတဲ့ဆေးရုံမကလေးဒေါက်တာဟာကျေးဇူးတင်စကားကိုပြောရတယ်လို့နေမကောင်းတဲ့သူအမြန်နေပြန်ကောင်းလာစေဖို့လဲဆုတောင်းပေးတတ်ပါတယ
်။ kaya robot delta ini kan saya sangat sederhana sekali karena bahannya juga dari pot, dari panci bekas, dari box TV sehingga pada saat pembuatan itu memang betul-betul murni saya memakai jadi intinya kami mengolah sampah yang ada
di delta soyo di sok ta bon ma tai chin ma le tu ko ma tong lo de o ri khwat de tv o hong ni ne lout tha la ba di soyo ko ma tong lo be swon pit tha de pc o hong ni ne be lout pho chano lo sin sa ka ja de twat chano lo yak kwat the ga swon pit pc hong ni ne lout khe ba de da ga set yong thau set yong da ma mho taip ban ni ja sanit ja lout tha de set yong ne daw ma tu ba au da ha chano lo ye phan ni mu de khu ba
Delta ကလေးဟာဆံပြရွာထဲမှာ COVID ကရောဂါအတွက်တပတ်ကိုတစ်ချိန်ပိုးသက်ဆေးဖျန်းပေးပါတယ်။သူ့ကိုခိုင်းမယ်ဆိုရင်အဝေးသင်းခလုတ်ကိုသုံးရတာဖြစ်ပြီးပေ6ရွာလောက်အကွာကနေဆက်ကိုထိန်းချုပ်ပြီးမောင်းနေရပါတယ်။အဆင်အံတို့ကတော့ဒီတဲ့ပိုးပြီးဝေးတဲ့နေရာကနေထိန်းနိုင်ဖို့အတွက် အင်တာနက်ကိုသုံးပြီးဖုန်းနဲ့ထိန်းချုပ်ဖို့ဆက်ပြီးကြိုးစားနေပါတယ
်။ robotnya kan diimplementasikan langsung di kampung ya. Jadi berupa robot yang high tech seperti itu jadi cukup simple.Untuk dasarnya sendiri ada sasis dari mobil mainan. Di saya juga
di luar emang betul mau tidur di luar. Dah jauh dah. Saya ni jadi niat untuk saya untuk pulang. Mahu bahu juga senyap ni bah. Aku cuma kalau kita dia kaya, aku kan tangguh tunggu nabi. Soalnya entah bateri ku tunggu apa deh. Saya tu siapa? Awiring kalau ni amin pi ni mana? Di luar amin pi ya kah? Accurate asalnya ku tunggu mana?
Telkom tipan ni jadi niat tanaga letak ketiga.ဗနဇီယာအမန်အရစ်မူဒတ်ကင်းမှာလက်စစွန်းရင်ကိုတုံးပြီးရွေးရှားအောင်လုပ်ပေးတဲ့ Accurator ဆက်ပါတဲ့ဒီဆက်ရုပ်ကလေးဒယ်တာကိုဆူရာဘာယာမှာရှိတဲ့ Telkom နဲ့ Etihad နည်းပညာတက္ကသိုလ်နှစ်ခုကသိပ္ပံပညာရှင်တွေအကူအညီနဲ့တိစောက်ခဲ့တာဖြစ်ပါတယ်ဆက်ရုပ်ရဲ့ဘက်ထရီက12နာရီလောက်ခံပါတယ် Etihad နည်းပညာတက္ကသိုလ်ကဆရာမတူဖြစ်တဲ့အနန္ဒီယာရာချမာဒဝိချာနီကတော့
prosesnya sendiri dari warga sebagai pelaksana jadi pelaksana membuat dan sebagainya kemudian kami dari kampus itu kami mensupport segala macam kebutuhan yang dibutuhkan oleh warga
jika garo dah ayu ada di korang di tune pan di deh surat tepoh wa dah kau cuma lu tak ketuga sepisi apain sari yo terus lu ada pisi liru ipin tapan mui wa kunyi bira wa terus disayu ku tisau deh cik male terus lu amin ni seni dui lihat sepisi rinne patabi suin rui ajan bira wa ကျောင်းထဲကအဖွဲ့နဲ့ရောမစ္စတာအစီယန်တွန်တို့အဖွဲ့နဲ့ပါဆွေးနွေးတာပ
ါအစကတော့ဒီဆက်ရုပ်ကလေးကိုစားတောက်ဆန်းစပွဲလို့ဖြစ်နေတုံးဖို့စဉ်းစားပြီးတည်ထွင်ခဲ့တာဖြစ်ပါတယ်ဒါပေမဲ့ကိုဗစ်ကရောဂါဒဏ်ခံလာတဲ့အချိန်မှာတော့ဒေသခံတွေအတွက်အဆင်ပြေစေဖို့ဆက်ပြီးကြံစည်ခဲ့ကြတာပါတန်ပေါက်ကြီးစံပြရောဟာစွန့်ပစ်ပစ္စည်းတွေကိုအကျိုးရှိတဲ့နေရာမှာပြန်ပြီးသုံးနိုင်အောင်လုပ်တဲ့နေရာမှာနာမည်ကြီးတဲ့ရွာကလေးပါစွန့်ပစ်ပစ္စည်းဟောင်းတွေနဲ့တိစောက်ထားတဲ့ဒီဆက်ရုပ်ကလေးဒေါက်တာကိုအောက်ကလဆန်းမှာစပြီးသုံးနိုင်ခဲ့တယ်ဆိုတာကိုတင်ပြရင်ဒီသတင်းပတ်အတွက်သိပ္ပံနဲ့ဉာဏ်ပညာကဏ္ဍကိုဒီမှာပဲရန်လာလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆက်ပါရအောင်
တော်ခင်မျိုးသက်စီစဉ်တင်ဆက်ခဲ့တဲ့သိပ္ပံနဲ့ဤပညာခန္ဓာနာဆင်ခဲ့ရတာဖြစ်ပါတယ်ရှင်။တောက်ကြညာရဲ့အပတ်စဉ်ခန္ဓာအစီအစဉ်တွေကတော့ဒီလောက်ပါပဲ။အခုဆက်ပြီးတော့နောက်ဆုံးရသတင်းချင်းချုပ်ကိုပြောပြပေးချင်ပါတယ်။မြန်မာနိုင်ငံမှာဒီကနေ့ COVID-19 ရောဂါပိုးတွေ့ရှိသူက3456ရောက်နေသေဆုံးသူဟာ2012ဦးရှိပါတယ်လို့ကျန်းမာရေးနဲ့အာကစားဝန်ကြီးဌာနကဒီကနေ့ည8နာရီမှာသတင်းထုတ်ပြန်ပါတယ်။ဒါကြောင့်အခုဆိုရင်တော့မြန်မာနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူပေါင်းက 34,186 ဦးရှိသွားပြီဖြစ်ပြီးသေဆုံးသူပေါင်းက 12,859 ဦးထိရှိသွားပြီဖြစ်ပါတယ်ရှင်။ကျန်းမာရေးတကယ်ထုတ်ပြန်နေတဲ့ကူးစက်သေဆုံးသူအရေအတွက်ထက်အမှန်တကယ်သေဆုံးသူအရေအတွက်ဟာပိုပြီးတော့များနိုင်တယ်လို့ကျန်းမာရေးပညာရှင်တွေနဲ့ပရဟိတလုပ်သားတွေကခန့်မှန်းထားကြပါတယ်။မြန်မာစစ်ကောင်းဆောင်ဟောင်းအငိမ့်စားဗိုလ်ချုပ်မှုကြီးတန်းရွှေဟာကိုဗစ် -19 ကပ်ရောဂါကူးစက်ခံရပြီးတော့စစ်ဆေးရုံမှာတင်ထားရတယ်လို့တာဝန်ရှိသူတဦးကိုကိုကားပြီးတော့ AP သတင်းမှာဖော်ပြပါတယ်။ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်ခံထားရတာကြောင့်ပြီးခဲ့တဲ့ရက်ပိုင်းအတွင်းမှာပဲနေပြည်တော်တိုက်ချောင်းတပ်မတော်ဆေးရုံမှာဦးတန်းရွှေတက်ရောက်ကုသခံရတာဖြစ်ပါတယ်။သူနဲ့အတူသူ့ရဲ့ဇနီးဒေါ်ကျန်ကျိုင်လည်းပါဝင်တယ်လို့အမည်မဖော်လိုတဲ့ဆေးရုံဝန်ထမ်းတဦးကကြာသပတေးနေ့မှာပြောပါတယ်။အသက်88နှစ်အရွယ်ရှိတဲ့ဦးတန်းရွှေရဲ့ယောဂါကဘလောက်ထိပြင်းထန်တယ်ဆိုတာမသိရပါပဲ။အခုခါမှာတော့သူ့ရဲ့ကျန်းမာရေးဟာတည်တည်ငြိမ်ငြိမ်ရှိပါတယ်လို့အမည်မဖော်လိုတဲ့အစိုးရတာဝန်ရှိသူတဦးကပြောကြောင်း Writer သတင်းမှာထပ်ရေးထားပါတယ်ရှင်။ COVID-19 ကပ်ရောဂါကာလအတွင်းမှာမြန်မာနိုင်ငံမှာအသက်ဆုံးရှုံးသွားရသူတွေအတွက်ဝမ်းနဲ့စိတ်မကောင်းဖြစ်ရပါကြောင်းမြန်မာနိုင်ငံဆိုင်ရာအမေရိကန်သံတမန်ကြီး Thomas L. Bider ကပြောကြားလိုက်ပါတယ်အမေရိကန်သံယုံကဒီကနေ့နေဆွဲနဲ့ထုတ်ပြန်လိုက်တဲ့ကြေညာချက်ထဲမှာသူ့အနေနဲ့အမေရိကန်သံယုံရဲ့ကိုယ်စားဝမ်းနဲ့စိတ်မကောင်းဖြစ်ရပါကြောင်းမြန်မာနိုင်ငံဆိုင်ရာအမေရိကန်သံတမန်ကြီးကပြောဆိုလိုက်တာဖြစ်ပါတယ်ရှင်မြန်မာနိုင်ငံမှာတော့စစ်တပ်ကနေအာဏာသိမ်းတာကိုဆန့်ကျင်တဲ့ဆန္ဒပြပွဲတွေဆက်ပြီးတော့ဖြစ်နေပါတယ်ဒီကနေ့မှလည်းရန်ကုန်မန္တလေးအပါအဝင်နိုင်ငံတဝန်းကမြို့တွေမှာဆီယနာရှင်ဖြုတ်ချရေးလူမှုဆန္ဒပြသပိတ်တွေဆက်ပြီးတော့ဖြစ်ပါတယ်မန္တလေးမှာလည်းဒီကနေ့ဘာသာပေါင်းစုံပါဝင်တဲ့လူငယ်တွေရဲ့တပိတ်ဆက်ပြီးတော့ခြိတက်ဆန္ဒပြပြီးဒေါအောင်ဆန်းစုကြည်အပါအဝင်ဖမ်းဆီးခံထားရသူအလုံးပြန်ပြီးတော့လှုပ်ပေးဖို့ဆုတောင်းခဲ့ကြပါတယ်ရှင် တောက်ကြညာအတွက်သတင်းချင်းချုပ်ကတော့ဒီလောက်ပါပဲ။ဒီကနေ့ညာအတွက်အစီအစဉ်ထုတ်လုပ်ရေးမှုကတော့ကိုအောင်မြတ်သူနဲ့ကိုရန်နိုင်ဖြစ်ပါတယ်ရှင်။စပိုင်းဆိုင်ရာအသံဖန်အင်ဂျင်နီယာကတော့မီကဲလ်ဒူဝင်စကီဖြစ်ပါတယ်။ကျွန်မကဆူမွန်ပါ။ဒီညာအစီအစဉ်လေးကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ VOE ကိုနားတော်တာဆင်ခဲ့ကြတဲ့အတွက် VOE ရဲ့သောရရှင်နေအားလုံးကျေးဇူးအထူးပဲတင်ရှိပါတယ်။သောရရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးဘေးပရာဝေးကွာလို့လိုရာဆန္ဒပြကြပါစေရှင်။
This program has